Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာမြန်မာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American ကနေ October 4ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ38 32 51နဲ့ဒိုင်လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။COVID-19 ရောဂါကူးစက်ခံထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အခြေအနေဟာဆက်ပြီးတော့ကောင်းမွန်နေပြီးတိုးတက်မှုရှိတယ်လို့သူ့ရဲ့ဆရာဝန်ဒေါက်တာရှောင်ကွန်လီကစနေနေ့ညပိုင်းကပြောလိုက်ပါတယ်။သမ္မတထရမ့်ကိုရန်ဒက်စီဗာစေဒုတိယကြိမ်ပေးထားပြီးအပြားမရှိသလိုနောက်ထပ်အောက်ဆီဂျင်ပေးထားတာလည်းမရှိဘဲအောက်ဆီဂျင်ပြည့်ဝမှုပမာဏဟာလည်းတစ်နေ့လုံး96ရာခိုင်နှုန်းကနေ98ရာခိုင်နှုန်းရှိတယ်လို့ဒေါက်တာကွန်လီကမနေ့ညပိုင်းကပြောပါတယ်။သမ္မတထရမ့်ရဲ့ရောဂါအခြေအနေဟာလုံးဝအန္တရာယ်မရှိတော့တာမဟုတ်သေးတာကြောင့်သူတို့ဆရာဝန်တွေအနေနဲ့သတိနဲ့အကောင်းမြင်နေကြတယ်လို့ဒေါက်တာကွန်လီရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတထရမ့်ကိုဒီနေ့မှရန်ဒက်စီဗာစေနောက်တစ်ကြိမ်ပြီးတော့မှဖြစ်ပြီးဆရာဝန်တွေကအနီးကပ်စောင့်ကြည့်သွားမှဖြစ်တယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။မနေ့အစောပိုင်းတုန်းကတော့သူ့ကိုကူးသပေးနေတဲ့ဆရာဝန်တွေကသမ္မတထရမ့်နဲ့ပတ်သက်ပြီးပြောကြားခဲ့တာမှာတော့သမ္မတထရမ့်ရဲ့အခြေအနေဟာမနေ့ပိုင်းမှာအလုံးကိုကောင်းတယ်လို့ဒေါက်တာကွန်လီကအော်ဒရီစစ်ဆေးရုံမှာပြောထားပါတယ်။အမေအမီရောအရာရှိချုပ်မတ်မဲတို့ကတော့သမ္မတထရမ့်ရဲ့အခြေအနေဟာလွန်ခဲ့တဲ့24နှစ်အတွင်းအလုံးစိုးရိမ်စရာကောင်းခဲ့ပြီးလာမယ့်48နှစ်ကြီးဟာသမ္မတအတွက်အရေးကြီးပြီးတော့ပြေဝပြန်နေကောင်းလာဖို့အနေထားထိတော့မရောက်သေးဘူးလို့မနေ့အစောပိုင်းမှာပဲသူကပြောခဲ့တာပါသမ္မတထရမ့်အနေနဲ့ဆေးရုံမှာဘလောက်ထိဆက်နေရမယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဒေါက်တာကွန်နီကပြောပါတယ်ဒါပြင်သမ္မတထရမ့်အနေနဲ့အောက်ဆီဂျင်ပေးဖို့လိုခဲ့သလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာကွန်နီကဖြေဆူသွားခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ35သန်းကျော်နဲ့သေဆုံးသူတစ်သန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဥရောပနိုင်ငံတွေမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာနဲ့ရင်ဆိုင်နေရပြီးနေစဉ်ကူးစက်မှုနှုန်းမှာလည်းစံချိန်တင်မြင့်တက်မှုတွေရှိနေပါတယ်။ဗြိတိန်မှာမနေ့ကတော့ဗိုင်းရပ်စ်ကူးစက်ခံသူ1852ယောက်ရှိခဲ့ပြီးတော့အဲ့လိုကူးစက်မှုတွေမြင့်တက်နေရတဲ့အကြောင်းတစ်စိတ်တစ်ပိုင်းကတော့စက်တင်ဘာ24ရက်နေ့ကနေအော်တိုဘာ10ရက်နေ့ထိကူးစက်မှုတွေနဲ့ပတ်သက်ပြီးထုတ်ပြန်တာမှာနည်းပညာပိုင်းအခက်အခဲတွေကြောင့်ဖြစ်တယ်လို့ဗြိတိန်အစိုးရကပြောပါတယ်။ဒါပေမဲ့တောက်ကြနေ့ကကူးစက်သူ6900ကျော်ရှိတာကြောင့်မနေ့ကကူးစက်မှုဟာတောက်ကြနေ့ကထက်တော့နှစ်ဆနီးနီးလောက်ပိုများခဲ့တာပါ။ဒီမတိုင်ခင်အင်္ဂါနေ့တုန်းကတော့ကူးစက်သူ9143ယောက်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ထားတာပါ။ပြည်သူနိုင်ငံမှာလည်းမနေ့ကနေ့စဉ်ကူးစက်သူ18000နီးပါးရှိခဲ့ပြီးတော့အများဆုံးစံချိန်တင်ခဲ့ပါတယ်။ဒါဟာတောက်ကြနေကထက်9000ကျော်လောက်ပိုများတာဖြစ်ပါတယ်။အခုဆိုရင်ပြည်ထောင်နိုင်ငံမှာကူးစက်သူ6300လောက်ရှိလာနေပြီးဒေသုံးသူလည်း3000ကျော်နဲ့ဥရောပမှာဗြိတိန်နဲ့အီတလီပြည်ရင်ဒုတိယအများဆုံးဒေသုံးတဲ့နိုင်ငံဖြစ်ပါတယ်။အိုင်လန်နိုင်ငံမှာတော့နောက်ထပ်ကူးစက်သူ613ယောက်ရှိခဲ့ပြီးတော့ဒါဟာဧပြီလကလူတွေကိုအပြင်းမထွက်ကြဖို့မိန့်ထုတ်ပြီးနောက်ပိုင်းနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်။ရာဇာနိုင်ငံမှာဆိုရင်လည်းဒီနေ့မှာကူးစက်သူ1000ကျော်ရှိပြီးတော့ဒါဟာမေလလေကစလို့နေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဩစတြေးလျနိုင်ငံဘက်မှာတော့ New South Wales ပြည်နယ်မှာလွန်ခဲ့တဲ့14နှစ်အတွင်းပြည်တွင်းကူးစက်မှုတယောက်မှမရှိဘူးလို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ဒါဟာအဲ့ဒီပြည်နယ်မှာ virus ကူးစက်မှုတွေမရှိတာအခုဆိုရင်9ရက်ဇလိုက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲ Victoria ပြည်နယ်မှာတော့ကူးစက်သူ12ယောက်နဲ့သေဆုံးသူတယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်ခံရသူဟာ9529ယောက်ရှိခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာရောဂါကူးစက်ခံရသူ 6.5 သန်းကျော်သွားပြီဖြစ်တယ်လို့အိန္ဒိယဂျမားရေးဝန်ကြီးဌာနကဒီနေ့မှအတည်ပြုပါတယ်။ဒါပြင်သေဆုံးသူအရေအတွက်ဟာလည်း3000ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာမှာနေ့စဉ်ရောဂါကူးစက်မှုနှုန်းအများဆုံးနိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပေမဲ့နေပြန်ကောင်းလာသူလည်း83ရာခိုင်နှုန်းကျော်အရေအတွက်အားဖြင့်တော့ 9.5 သန်းကျော်ရှိတယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ3992ယောက်ရှိရာကြောင့်ကူးစက်သူစုစုပေါင်း33000ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနောက်ထပ်96ယောက်သေဆုံးတဲ့အတွက်သေဆုံးသူကတော့11151ယောက်ရှိပြီလို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ64ယောက်ရှိပြီအခုဆိုရင်နေ့စဉ်ကူးစက်မှုနှုန်း100အောက်ရောက်တာ4ရက်သလိုက်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုချိန်ဟာအားလည်းရဖြစ်တာကြောင့်ဗိုင်းရပ်စ်စစ်ဆေးတာတွေနည်းတဲ့အတွက်အခုလိုနေစဉ်ကူးစက်မှုနှုန်းကျဆင်းတာဖြစ်နိုင်တယ်လို့လည်းပြောပါရခင်ဗျာ။ Saudi Arabia နိုင်ငံမှာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းလိုက်ပြီးတော့ဒီနေ့မှာတော့မက်ကာမြို့မှာရှိတဲ့အစ္စလာမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာနေရာမှာဟုတ်ပြုဆူတောင်းသူအနေနဲ့ရှိခဲ့ပါတယ်။ ။ဇော်ရီဆိုးရကလည်းဒီနေ့ဆာပြီးတော့မက်ကယ်မျိုးကဂရန်ပလီကိုနေ့စဉ်လူ 6,000 လောက်ဝင်ခွင့်ပြုသွားမှာဖြစ်ပါတယ်။အခုပထမအဆင့်ပြန်ဖွင့်ချိန်အတွင်းမှာတော့ဇော်ရီနိုင်ငံသားတွေနဲ့ဒေသခံတွေကိုပဲခွင့်ပြုသွားမှာဖြစ်ပြီးလူတယောက်အနေနဲ့အိမ်မှာဝတ်ပြုစုတောင်းဖို့အတွက်3နာရီအချိန်ရမှာဖြစ်တယ်လို့လည်းပြောပါတယ်။ပလီကိုလည်းပို့သက်တာတွေတန်ရှင်းလောက်တာတွေနေ့စဉ်ကြင်ကြင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။လူရဲ့ကန့်သက်တဲ့ဝင်ဝင်ပြူထားတာကြောင့်ဝပြူစူတောင်းသူတွေအနေနဲ့အဲ့ဒီကိုမလာခင်မှာအချင်းကိုကြိုတင်ပြီးတော့အကြောင်းကြားမှာဖြစ်တယ်လို့ပြောပါရခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနစ်တင်းတွင်မှာ5လိုက်မီတာ190 kilohertz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်1994ခုနှစ်တုန်းကရဝန္ဒါနိုင်ငံမှာလူ၈သိန်းကျော်သေဆုံးခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကြီးနဲ့ဆက်ဆက်ပြီးလူ၃ဦးကိုဘယ်လ်ဂျီယမ်နိုင်ငံကဖမ်းဆီးတရားဆွဲဆိုလိုက်ပါတယ်။သူတို့၃ဦးကိုလူအခွင့်အရေးကိုပြင်းပြင်းထန်ထန်ချိုးဖောက်မှုနဲ့ဆွဲချက်တင်လိုက်တာဖြစ်တယ်လို့ဘယ်လ်ဂျီယမ်အစိုးရရှိနေုံပြောခွင့်ရအရစ်ဗန်ဒူဝက်ဆာစနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုဖမ်းဆီးလိုက်တဲ့သူ၃ဦးထဲက၂ဦးကိုအင်္ဂါနေ့တုန်းကဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးနောက်တစ်ဦးကိုတော့ဟေးနော့ပြည်နယ်အတွင်းမှာဘုဒ္ဓဟူးနေ့ကဖမ်းဆီးခဲ့တာပါသူတို့တွေကတဦးကိုနေအိမ်မှာစောင့်ကြည့်ထားပြီးကြံ့နှူးကိုတော့ထိမ့်သိမ်းထားပါတယ်။ရာဇဝတ်မှုကင်းစုံစမ်းစစ်ဆေးရေးဌာနနဲ့အစိုးရရှိနေုံကစုံစမ်းရရှိထားတဲ့အချက်အလက်တွေပေါ်မူတည်ပြီးသူတို့ကိုရုံတင်စစ်ဆေးသွားမယ်လို့ပြောခွင့်ရဗန်ဒူဝက်စ်ကပြောပါတယ်။အခုဖမ်းဆီးခံထားရသူတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောခွင့်ရကထုတ်ဖော်မပြောသေးပေမဲ့တပ်သေးတွေနဲ့တိုက်ဆိုင်စစ်ဆေးပြီးရင်အတည်ပြုပေးသွားမယ်လို့ပြောပါတယ်။ဒီရဝန္ဒါလူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆက်ပြီး2015ခုနှစ်တုန်းကကုလသမဂ္ဂရာဇဝတ်ခုံရုံးကလူပေါင်း90ကျော်ကိုဆွဲချက်တင်ခဲ့ပြီးဒီထဲက80ကိုတရားဆွဲဆိုခဲ့ရပါ2000ခုနှစ်ကလေးကဘယ်လ်ဂျီယမ်နိုင်ငံကလည်းဒီလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ပတ်သက်ခဲ့သူရဝန္ဒါနိုင်ငံသား9ဦးကိုရုံးတင်စစ်ဆေးခဲ့ပြီးထောင်ဒဏ်20ဆီချမှတ်ခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးပြစ်မှုထင်ရှားသူအရင်ရဝန္ဒါအကြီးတန်းအရာရှိဟောင်းတူဖြစ်တဲ့ Fabian Nares ကိုလည်း Belgium တရားရုံးကထောင်ဒဏ်25နှစ်ချမှတ်ခဲ့ပါတယ်ရှင်။ Nagorno Karabakh Armenia နဲ့ Azerbaijan တပ်ဖွဲ့တွေကြား Nagorno Karabakh ဒေသမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်စနေနေ့နောက်ပိုင်းကမဟာဗျူဟာကျတဲ့မာဒဂက်စ်မြို့အပေါ်မှာအလံလွင့်ထူနိုင်ငံเจ้าနဲ့ကြေးရအတော်များများကိုတင်ပိုက်နိုင်ငံเจ้าအဇာဘိုင်ဂျန်တမရအီလ်ဟမ်အာလီရက်ဖ်ကပြောပါရယ်အမေးနီးယားကကွေးဝင်ကြီးဌာနကတော့ခါရာဘတ်ကခွဲထည့်ရေးသမားတွေဟာအဇာဘိုင်ဂျန်တို့ရဲ့ထိုးစစ်ကြီးတစ်ခုကိုတားဆီးနိုင်ငံเจ้าပြောပါရယ်အမေးနီးယားတပ်ဖွဲ့တွေကအဇာဘိုင်ဂျန်တို့ရဲ့လီယင်၃စီးကိုပစ်ချခဲ့ကြောင်းနဲ့ရှိတန်းစစ်မြေနာတလျှောက်လုံးမှာတိုက်ပွဲတွင်ပြင်းထန်နေကြောင်းအာမေးနီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရှူရှန်စတက်ဖာနီယန်ကပြောပါရယ်အဇာဘိုင်ဂျန်ကာကွယ်ရေးဝန်ကြီးဌာနကတော့လေရင်ပစ်ချခံရတာမရှိဘူးလို့ပြောသလိုအာမေးနီးယားတပ်တွေကအရက်သားတွေရှိရာနေရာတွေမှာပုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့ပြောပါရယ်အဇာဘိုင်ဂျန်တမရက်အီလ်ဟမ်အလီယက်ဖ်ကအာမေးနီးယားတပ်တွေနာဂိုနိုကာရာဘတ်ကနေရုတ်သိမ်းမှပဲပဋိပက္ခအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပါရယ်1990ပြည့်နှစ်တွေတုန်းကခမန်းကြီးလူ3000လောက်တည်ဆုံးခဲ့တဲ့စစ်ပွဲအတွင်းအာမေးနီးယားခွဲထွက်ရေးသမားတွေကအဇာဘိုင်ဂျန်နေပြည်တော်မှာရှိတဲ့နာဂိုနိုကာရာဘတ်ကိုတင်ပိုက်ထားခဲ့တာပါ1994ခုနှစ်အပြည့်ခတ်ရက်ဆေးရေးသဘောတူညီချက်ရရှိပြီးတဲ့နောက်ပဋိပက္ခအဆုံးသတ်ရေးညီညွတ်ရေးဆွေးနွေးပွဲအတွက်အမေရိကန်ပြင်သစ်နဲ့ရုရှားနိုင်ငံတွေပါဝင်တဲ့ Minsk အဖွဲ့ရဲ့ဆွေးနွေးပွဲတွေကလည်း2010ပြည့်နှစ်မှာရက်ဆိုင်သွားခဲ့တာဖြစ်ပါတယ်ရှင်အစ္စရေးနိုင်ငံနေရာအနှံ့မှာပြည်သူထောင်ပေါင်းများစွာဆန္ဒပြပွဲတွေဆင်နွှဲပြီးဝန်ကြီးချုပ်ဘင်ဂျမင်နေတန်နယာဟုယာရုကနှုတ်ထွက်ပြီးတောင်းဆိုနေကြပါတယ်။ကာယောဂါကြောင့်အသွာလာပိတ်ပင်ထားတဲ့ဂျာကာနိုင်ငံအနှံ့ရန်နေချီတဲ့နေရာတွေမှာအခုလိုဆန္ဒပြနေကြတာပါ။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့ပြီးခဲ့တဲ့အပတ်ထဲနိုင်ငံတော်ဝန်ဒုတိယအကြိမ်အသွာလာပိတ်ပင်မှုတွေနဲ့လူတွေအိမ်ထဲကနေမိုင်းဝဲအတွင်းသာထွက်ခွင့်ရမယ်စီမင်းချမှတ်လိုက်ပြီးတဲ့နောက်မှာတော့ဆန္ဒပြသူတွေကသူတို့အိမ်အနီးအနားတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူအတော်များများကမကြခင်ကအလုပ်ပြုတ်ခဲ့ကြသူလူငယ်လူရွယ်တွေဖြစ်ပါတယ်။ဒါစင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုဆန္ဒပြပွဲတွေအနီးမှာတွေ့ကြရတယ်လို့လူအတော်များများလည်းဖန်ဆီးထိမ့်သိမ်းခံခဲ့ရပါတယ်ရှင်။ အမေရိကန်နိုင်ငံမှာရဲတောက်သွုံမှုကြောင့်သေဆုံးသူနှုန်းမြင့်တက်လာတယ်လို့အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကအောက်တိုဘာလအတွင်းထုတ်ဝေတဲ့လေ့လာချက်တစ်ခုမှာဖော်ပြပါတယ်။အရဲတေစာတောက်သွုံမှုနဲ့ဆက်နွယ်ပြီးနှစ်ဆင်သေဆုံးသူကအမျိုးသားတွေပိုများပြီးမဲ့အမျိုးသမီးတွေသေဆုံးမှုနှုန်းလည်းမြင့်တက်လာတယ်လို့ဒီလေ့လာချက်ကတွေ့ရှိတာပါ။အခုကယောဂကာလအမျိုးသမီးအတော်များများအလုပ်ထွက်လို့ရသူတွေရှိသလိုအိမ်ကနေအလုပ်လုပ်ရသူတွေလည်းရှိပြီးတစ်ဖက်ကအိမ်တော်တာဝန်နဲ့ကလေးတွေကိုထိန်းချုပ်မှုတာဝန်တွေကိုလည်းယူထားရပါတယ်ကယောဂကြောင့်အသွာအလာတွေပိတ်ပင်ထားချိန်မှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးရက်တောက်တာကိုတွေ့ရတယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်2019နဲ့2020အတွင်းအမေရိကန်တွေကြားရက်တီစာတောက်သုံးမှု14,000ကျော်မြင့်တက်ခဲ့ပြီးအမျိုးသမီးတွေကြားမှာရက်တောက်တဲ့နှုန်းပိုများတယ်လို့ JAMA Network Open ကမကြသေးခင်ကထုတ်ဝေတဲ့လေ့လာချက်မှာလည်းဖော်ပြထားပါတယ်ကနာဒါစိတ်ဖိစီးမှုတွေပြပြောက်ဖို့အလွယ်ကူဆုံးနည်းလမ်းတစ်ခုအနေနဲ့ရက်တောက်သုံးကြတာဖြစ်ပေမဲ့ဒါကတရှိဆွဲသွားနိုင်တဲ့အမူအကျင့်တစ်ခုဖြစ်တယ်လို့အီမိုရီတက်ကသူပြည်သူ့ကျန်းမာရေးဌာနက Natalie Crawford က NPC သတင်းကိုမကြသေးခင်ကပဲပြောပါရယ်တချို့ကုမ္ပဏီတွေကလည်းအထူးသဖြင့်အမျိုးသမီးတွေကိုပိတ်မှတ်ထားပြီးအရက်ဘီယာတွေကိုပန်းရောင်ပလင်းပုံစံတွေနဲ့ထုတ်လုပ်လာကြတာပါအရေးကိုလိုအပ်တာထည့်ပို့ပြီးတော့တောက်သုံးရင်နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကြုံရမှာဖြစ်တယ်လို့အသေး6တာနဲ့အရေးအစိတ်တဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်ရှင်တို့ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်ကျမဆုမမရှင်ကမ္ဘာကရောဂါ COVID-19 ဖြစ်နေတဲ့အချိန်မှာကျင်းပတဲ့2020ရွေးကောက်ပွဲအတွက်နိုင်ငံတော်တော်များများမှပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေစပေးနေကြတဲ့အခြေအနေပေါ်ရွေးကောက်ပွဲဆောင်ကြည့်သူနဲ့ကိုယ်တိုင်မဲပေးခဲ့သူရဲ့သုံးသပ်အကြံပြုချက်တွေစုစည်းတင်ပြပေးကြပါမယ်2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်စင်ကာပူတောင်ကိုရီးယားဂျပန်ထိုင်းရုရှားဒိမတ်စတဲ့နိုင်ငံသီးသီးမှအခြေစိုက်တဲ့မြန်မာတန်ယုံတွေမှာမဲယုံတွေဖွင့်ပြီးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေအောက်တိုဘာလ1ရက်နေ့ကနေစလို့ကြိုတင်မဲတွေစပေးနေကြတာပါဒီတစ်ကြိမ်ရွေးကောက်ပွဲထူးခြားချက်ကတော့ကမ္ဘာကရောဂါ COVID-19 ဖြစ်နေတဲ့အချိန်ကျင်းပတာမို့လို့သက်ဆိုင်ရာနိုင်ငံသီးသီးရဲ့ကူးစက်များ COVID-19 ရောဂါမပြန့်ပွားရေးလူစုလူဝေးကန့်သတ်ချက်လိုတင်းကျပ်တဲ့စီမင်းစည်းကမ်းသတ်မှတ်ချက်တွေကြားကနေမြန်မာနိုင်ငံသားထောင်နဲ့ချီကြိုတင်မဲတွေပေးခဲ့ကြတာပါဒီလိုကြိုတင်မဲပေးတဲ့သူအများပြားလာရောက်မဲပေးတဲ့အချိန်မှာမဲပေးတဲ့သူတွေအခက်အခဲမဖြစ်အောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ရာမြန်မာတန်ယုံတွေဘက်ကကြိုတင်ပြင်ဆင်ထားတဲ့နာတွေကိုတော့ရွေးကောက်ပွဲအနီးကပ်စောင့်ကြည့်လေ့လာနေတဲ့ New Myanmar Foundation အဖွဲ့ကမတ်မြနန္ဒာတင်ကအခုလိုအကြံပြုပါတယ်
သူတို့ရဲ့ဒီလုံခြုံရေးနဲ့ဒီအဆင်ပြေစွာမဲပေးနိုင်ဖို့အတွက်ကိုလည်းဒါတန်ယုံတွေကနေပြီးတော့မှကြိုတင်ရဖြစ်လာတဲ့အခြေအနေပေါ့နော်မအရင်တော့ကတော့ဒီလိုမျိုးလူစုလူဝေးဖြစ်မယ်လို့မမှန်းမိဘူးပေါ့နော်ဒါမဲ့လည်းအခုကအကုန်လုံးကလာပေးကြတယ်ဒါမျိုးမျိုးဆက်ဆံပေးနိုင်အောင်ဘယ်လိုမျိုးဟာလုပ်ကြမလဲပေါ့နော်ဒီတန်ယုံရောဒီမဲပေးတဲ့လူတွေရောအကုန်လုံးကစုပေါင်းပြီးတော့ပို့ကောင်းအောင်ဘယ်လိုလုပ်ကြမလဲပေါ့နော်ကောင်တာတွေပို့ဖွင့်လို့ရလားဒီနေရာမှာဖြစ်ရည်မယုံလေးတွေတုတ်ပြီးတော့အလုပ်လုပ်ရမလဲစသဖြင့်ပေါ့နော်ဒီ definition နဲ့ဟာမျိုးကိုလည်းဒီပူပေါင်းပြီးတော့မှလုပ်တင်ပါလေ
ဒါအပြင်နိုင်ငံရဲ့ချားကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေချိုတင်မဲလာပေးကြတဲ့အချိန်မှာမှန်ကန်စွာမဲပေးရမယ့်နည်းစနစ်မိမိပေးလိုက်တဲ့မဲပယ်မဲမဖြစ်အောင်နဲ့မိမိကိုယ်တိုင်နှစ်သက်ရွေးချယ်မဲ့ကိုယ်စားလှယ်လောင်းရဲ့ပါတီအမည်မဲဆန္ဒနယ်တွေကိုမှန်ကန်စွာရွေးချယ်ပေးနိုင်ရေးစနစ်တကျပညာပေးသင့်ပါတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူမမြနန္ဒာတင်ကသုံးသပ်ပါတယ
်တခါလေကြတော့လေဟို၅နှစ်မှတစ်ချိန်နောက်ပေးရတာဆိုတော့လေဒီမှာမေ့သွားတာမျိုးတွေဖြစ်နိုင်တယ်ကိုဗစ်ကာလမှာဆိုတော့ဒီမဲလက်မှတ်ကိုထုတ်ဖို့အတွက်ကိုဘောပင်ကိုယူလာမှလားဒါမှမဟုတ်ဟိုကပေးမှလားစသဖြင့်နှစ်စဉ်နှစ်တိုင်းမှာမဲပေးတဲ့ procedure လေးတွေပြောင်းနိုင်တာမျိုးတွေလည်းရှိတယ်အဲ့ခါကျတော့ဒီပြည်ရင်းမဲ့ဖြစ်ဖြစ်ပြီးပါပဲဖြစ်ဖြစ်ဒီမဲဆန္ဒရှင်ကိုတော့ဒီမဲမပေးခင်မှာလေမဲပေးဖို့မဲပေးနည်းတွေကိုလေ့လာဖို့အတွက်ဆိုပြီးတော့ဒီမဲယုံနေရရှိမှဆိုရင်ဥမာပုံစံလေးတွေနဲ့ပြထားပါတော့ပညာပေးလက်ကမ်းစာဆောင်တွေကိုကြိုတင်ပြီးတော့မှဖြန့်ဝေပေးထားတာမျိုးပေါ့နော်အဲ့လိုမျိုးလေးတွေကတော့လုပ်စီခြင်းနဲ့ပေါ့နော်ဒီကော်မရှင်နဲ့တာဝန်တွေနဲ့ပြည်သူဆိုင်ပြီးတော့မှဟိုလုပ်ပေးသင့်တယ်လို့လည်းထင်ပါတယ
်ဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်ကမြန်မာတန်ယုံမဲယုံစီကိုရာနဲ့ချီရောက်ရှိလာကြတဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေစနစ်တကျမဲပေးနိုင်ရေးအတွက်ဂျပန်ရောက်မြန်မာလူမှုအဖွဲ့တွေဝိုင်းဝန်းကူညီပေးခဲ့ကြတာတွေကိုတော့ကိုယ်တိုင်မဲပေးခဲ့တဲ့ညီညွတ်တော်တိုင်းရင်းသားများအဖွဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကသူ့အတွေ့အကြုံပြောပြပါတယ
်ကျွန်တော်တို့ကကိုမဲတပြားကိုအင်မတန်မှအကျိုးရှိအသုံးချရှိမှာကျွန်တော်တို့နိုင်ငံမှာနှစ်ပေါင်းများစွာဒီအာဏာရှင်စနစ်အောက်ကနေမလွတ်မြောက်သေးဘူးပေါ့နော်ဟိုဒီလွတ်မြောက်လာအောင်ဒီမဲနဲ့ပဲလုပ်နိုင်ခဲ့တယ်ပေါ့နော်အဓိကမမှားအောင်ဒီမဲပေးရမှာစနစ်ကိုကျွန်တော်တို့ volunteer group ကပဲဒီတာယုံပြင်ပလူတွေတန်းစီတဲ့အချိန်မှာကျွန်တော်တို့ဒီအကောလုံးစနစ်ကရှင်းပြတယ်ပေါ့နော်
Let alone my rob you by a cheese like Diode Choma, Mela, Peter to town at Chishi at Dre. Thus I am Nanga, Kobe 19, Sigan, Tamachadine, and ye may be Naye, Louis, Shotabido, Tamat Ye Dren, and maybe Kaina. Now Dwala ya Kaka do the address, Mayon query, Pulling Benida. Now may be Gui Yadu, Alo, Bigu Yalo, Tamay yet at Jolombido, Mela can be with Yebo season a video. So they may be with Sienema, Bamla, do the Dragule, Yuka Wakom Shine, Puwa Mido, Sintia, Sawya Benivare, Lu, Dayoni.
ဒီနေ့မှာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ
ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါအခြေအနေတွေကြောင့်အလောက်ကအခက်အခဲတွေကြားကနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲအတွက်ကြိုတင်မဲပေးတာတွေကိုစနေနေ့ကစခဲ့ပြီးမဲ့လူဦးရေ9000ကျော်သာမဲပေးနိုင်ခဲ့ပြီးဒုတိယတနင်္ဂနွေနေ့မှာတော့လူဦးရေပထမနေ့ကထက်ပိုများတယ်လို့ဆိုပါတယ်တိုင်းနဲ့ပြည်နယ်လိုက်ခွဲထားတဲ့အတွက်ဆက်ရုံတစ်ခုတည်းကနေအတူတူလာဖို့အတွက်မရကြတာတွေလည်းရှိနေကြတယ်လို့ ိုင်ရေးကိုမြန်မာအတမ်းအမတ်ကြီးကိုတင်ပြထားတယ်လို့လဲဗန်ကောက်မြို့ကမက်ရီဦးကပြောပြပါတယ
်။သူ့ပညာနဲ့မဲပြရမယ်စီရင်စရာကိုနှစ်ရက်နေမှတင်ထားလိုက်တာဆက်လို့တချို့မသိကြဘူးလေ။အခုလည်းဗန်ကောက်ကတော့ဝင်ရင်ကလေးရအစားဆုံးနေတော့သူနှိပ်စီရင်နားလိုက်ပြီးရင်နေချင်းနေချင်းပြန်လေ။ကိုယ့်ကိုနဲ့တော့ဗန်ကောက်လို့ရတယ်။နေချင်းဆိုနေချင်းနဲ့ကြောက်လို့ရတယ်ဟုတ်တယ်မလား
။ဟုတ်ကဲ့
။ကိုတောင်မဲလာတဲ့ကလေးရကြအဝေးတင်ထားလုံးကောက်မှဆိုင်အိတ်လာရမှာလေ
။ဟုတ်
အဲ့တယောက်တည်းဒီမိန်းတယောက်ကိုညွှန်သွားနောက်တစ်ယောက်ကအဆံပြူအဆီပြန်ပန်းတယ်တောင်းတယ်တောင်းမကြည့်တောင်းဆိုတာတောင်းမဲလာမယ်အဖွဲဦးတော့နေချင်းမတူလဲရအောင်လုပ်ပေးပါလို့တောင်းခံထားတယ
်မဲတဲ့ဖို့အတွက်အခက်အခဲဖြစ်နေရတဲ့အလုပ်သမားတွေရဲ့အခြေအနေကိုတော့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ
်သူ့ရဲ့အမြင်နာမှာလည်းပါလာပြီသူ့ပေးရမယ့်နေ့ရက်လည်းတည်ပြီးအချိန်တိုင်းလည်းတည်ပြီးဆိုတော့တန်ရုံးကိုလွယ်လင်းတကူတွန်းလန့်နိုင်သွားမှရှိတာတပိုင်းနောက်ခါတန်ရုံနဲ့အလုပ်သမားကြီးဒီရှိရခရင်ဒေတာတွေကဝေးလံခေါင်းပါနေတဲ့အတွက်ကြောင့်ဒီဝင်ကြီးကုန်ရသည်အရများမယ်နေ့ဘာသာစကားမကြွန့်ကျင်တဲ့အတွက်ကြောင့်မတော်ရင်နဲ့ခီးတွားလိုက်ဖို့အခက်အခဲရှိမယ်တုံးကိုကိုတိုင်းကကိုယ့်ရဲ့နာမည်ကဘယ်နေ့ဘယ်မှာပါတယ်ဆိုတော့မစားတတ်နိုင်တယ်လည်းပါလဲပါနိုင်တယ်အဲ့တော့အဲ့ဒီအကြောင်းတရားတွေပဲပေါင်းဆောင်ပြဆိုင်သွားတဲ့အတွက်ကြောင့်မြန်မာတမကြီးကတော့တက်ဆိုင်ရအလုပ်သမားဝင်ဌာနကိုကျွန်တော်နိုင်ငံရဲ့ငါးနှစ်မှတစ်ပြင်လုပ်တဲ့ဒီရုပ်ကပွဲမှာဆက်ရုံလုံးရုံလုံးဝဝင်ဒီမှာလုံးဝရဲ့လုံးသမားတွေကိုသူမဲပေးခွင့်ရတဲ့နေ့ကျရင်ခွင့်နေပေးပါလို့တော့သူကမေတ္တာရက်ခံထားတယ်လို့ပြောတယ်ဆိုတော့တချို့စိတ်ယုံနေကြတယ်ဟိုလွယ်လင်းတကူဟိုသူ့ရဲ့လုံးဝဝင်ဟို control လုပ်မှုတွေတချင်သွားမှဆိုလို့မဲဟိုခွင့်မပြုတာလဲဟိုစာကောင်းပါနေတယ်ပေါ့နော်အဲ့လိုအကြောင်းကြားတွေ၄ချက်လောက်ပေါင်းစုံသွားတဲ့ခါမှာခါမှာမဲပေးမှုအနေသွားတဲ့ဆိုတာကိုကျွန်တော်တို့အဲ့လိုသုံးသပ်တယ
်မဲတဲ့ရတဲ့နေ့မတူတာပဲဖြစ်ဖြစ်မဲတဲ့ဖို့ရောက်လာရင်တော့ညနေ6နာရီအတွင်းမှာမဲထဲနိုင်ဖို့စီစဉ်ပေးနေတယ်လို့လဲဗန်ကောက်မြို့မြန်မာတန်ယုံကမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းကသတင်းတောက်တွေကိုရှင်းပြခဲ့ပါတယ
်။ဒါပေမဲ့ရောက်လာရတဲ့လည်းပဲညနေ6နာရီအတွင်းမှာစီစဉ်ရတာကိုလုပ်ပေးပါမယ်။အဲဒါကြောင့်မလို့စောင့်နိုင်တော့စောင့်လို့ရတယ်ကျွန်တော်တို့ကအဲဒီပိတ်ချိန်မှာရှိတဲ့ကားလုံးလုပ်ပေးပါမယ်။ဒီကြတော့အမှုဘူးအရာပြင်းနေတော့ကျွန်တော်ကလည်းမလာပဲရတယ်။ညနေ6နာရီမတိုင်ခင်ထဲရောက်ရင်ဟိုပေးပါမယ်။
မြန်မာတန်ယုံဘက်ကတော့တတ်မှတ်ထားတဲ့ရက်မှာမရောက်လာနိုင်သူတွေရှိတာကြောင့်တတ်မှတ်ရက်မဟုတ်ပဲမဲပေးဖို့စောင့်နေသူတွေရှိရင်လည်းမဲပေးနိုင်ဖို့အတွက်စီစဉ်ပေးနေပါတယ်။မဲထဲတဲ့ပထမနေ့မှာလူဦးရေ 1,800 လောက်တတ်မှတ်ထားပြီးမဲ့လူဦးရေ 900 ကျော်လောက်သာမဲထဲနိုင်ခဲ့တာကြောင့်တတ်မှတ်ထားတဲ့ရက်အတွင်းမဲပေးဖို့စရင်ပေးသွင်းထားသူ 3,600 ကျော်လုံးမဲပေးနိုင်ဖို့မပေးနိုင်ဖို့ကတော့မသေးကြသေးပါဘူး။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိရင်နေကျင်းပါမယ်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအကြီးကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားတယ်မလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VATV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ဗီဒီယိုကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့မြမအရေးဆွေးနွေးပွဲမှာတော့ဒီလက်ရှိ COVID ကာလအကန့်အသတ်တွေကြားကသတင်းလုံခြုံရေးလုံခြုံရေးတဲ့ဒီမြမသတင်းမီဒီယာဖွဲ့စည်းတွေရဲ့အခြေအနေတွေနဲ့ပတ်သက်လို့မြမသတင်းမီဒီယာကောင်စီကတော့ပဲတွေ့ရမှုကုမြင့်ကျော်နဲ့ဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်သားညို့ဦးပါ။နိုင်ငံမှာကိုဗစ်အကန့်အသတ်တွေဖြစ်လာတဲ့အခါမှာပြောမယ်ဆိုရင်မဖြစ်မနေရလိုအပ်မဲ့စီးရင်းထဲမှာမီဒီယာလုပ်ငန်းမပါပါဘူးမပါတော့ကျွန်တော်ကြားသလောက်တချို့ဒီမီဒီယာလုပ်ငန်းတွေရပ်နေရလို့ကြားပါတယ်အဲ့တော့ဒီမီဒီယာလုပ်ငန်းကိုဗစ်ကာလအကန့်အသတ်ချိန်မှာမြန်မာမီဒီယာလုပ်ငန်းတွေဘယ်လို run နေလဲဆိုတာလေးအရင်ဆုံးအနှစ်ချုပ်ပြီးပြောပြပါလား
တရင်းစာတချို့မထုတ်နိုင်ဘူးတချို့ကတော့သူတို့ဟိုနီးလန်းရှာပြီးထုတ်တယ်ပေါ့နော်တိုးတော့ဒီဖြန့်မြူရေးတို့ဒင်းလိုက်တဲ့ကိစ္စလူအိုင်အပြင်ထွက်တဲ့ကိစ္စတွေကတရားဝင်တော့လူချိန်ကြီးမဟုတ်ဟို online ကြီးကတော့တင်တာတော့ဖြန့်ပြွေးမရှိဘူး online ပေါ်တင်လို့ရတယ်ဒါပေမဲ့ဟိုသတင်းလိုက်တဲ့ကိစ္စမှာတော့ online သတင်းဌာနတွေလည်းအလားတူပဲဒီလိုအခက်အခဲရှိတယ်အဲနောက်တစ်ခုကတော့စောစောကသတင်းစာလိုဟာမျိုးပုံနှိပ်ရတဲ့လိုမျိုးဆိုရင်ဒီချိန်မှာရန်ကုန်တစ်မြို့လုံးကိုတွန်းလာကန့်တတ်ထားတော့ဒီလမ်းမေးရောင်းဆိုင်တို့ဘာလို့ကမရှိတော့ပဲတချို့ဟိုအိမ်ပို့တဲ့ဆန်ဟိုဝန်ဆောင်မှုတွေတော့ရှိတယ်တိုးတော့အယောင်းဆိုင်တွေကလူမထွက်တဲ့အတွက်ရောင်းရမှာရောင်းရမှာလည်းမဟုတ်ဘူးနော်ဆိုတော့အဲ့ဒီအခြေအနေမျိုးဖြစ်နေတော့ဝင်ငွေမှာကြော်ညာရောဒီရောင်းရငွေတွေမှာအလုံးထိခိုက်တာပေါ့ဟိုဧပြီလနဲ့မေလမှာတချို့လည်းရက်တဲ့ဟာရကုန်တယ်အခုဟိုလူလျှော့တဲ့ဟာလျှော့ကုန်တယ်ဒီတပြန်မှာတစ်ခါအခုကဒုတိယထုတ်နှစ်ချက်ဆိုတော့ဟိုဝန်ထမ်းတွေလာတာလျှော့ပြီးတော့လူလျှော့တဲ့ဟာတော့အဲ့လိုဟာမျိုးတွေကတော့ဟိုဒီဒုတိယကြော်မှာလည်းထပ်ပြီးတော့ဟိုဖြစ်ပေါ်နေတဲ့ဟာမျိုးတွေကျွန်တော်တို့ကြားသိရ
မြန်မာသတင်းမီဒီယာကောင်စီအနေနဲ့ဒီအခြေအနေနဲ့ပတ်သက်လို့ပြန်ကြားရေးဘက်ကရရှိနေဆွေးနွေးတယ်လို့လည်းကြားသိရပါတယ်ခင်ဗျာအဲ့တော့ထူးခြားချက်နောက်ဆုံးအခြေအနေဘယ်လိုများရှိပါလဲဒီအခုမီဒီယာတွေအခုလို့လုတ်ရခံရခက်နေတဲ့အခြေအနေနဲ့ပတ်သက်လို့ပေါ့
ဟိုဒီကိစ္စနဲ့ပတ်သက်လို့ဒီကြားဆွေးနွေးတာတော့မဟုတ်ဘူးဟိုပြီးခဲ့တဲ့29ရက်နေ့ကဒီသတင်းသမားတွေကိုကူညီပေးရေးပေါ့လေဟိုသတင်းသမားတွေရောစာပေရောရုပ်ရှင်ဂီတရောအဲ့ဒီလိုအစည်းအဝေးမှာတော့ဒီသတင်းမီဒီယာဘက်ကကျွန်တော်တို့ NGN ဘက်ကဟိုဒီကိစ္စကိုတင်ပြခဲ့တယ်ကောင်စီဘက်ကလည်းတင်ပြတာရှိတယ်ပေါ့နော်ဟိုဆိုတော့ဒီကောင်းကျင်နဲ့စီဝေးတော့မဟုတ်ဘူးဟိုအဲ့ဒီမှာသိရတဲ့ဟာကတော့ဟိုပြည်ကျိုင်းဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ဒီသတင်းမီဒီယာကောင်စီကဟိုပို့လိုက်တဲ့စာဒီဟိုကောင်စီကဟိုမြို့သားကိုဗစ်ကော်မတီလည်းပို့ပါတယ်နောက်ပြည်ကျိုင်းဝန်ကြီးဌာနလည်းဟို Focus Ministry ဆိုတော့ကျွန်တော်တို့ပို့ပါတယ်အဲ့ဒီဟာကိုသူလည်းအထက်ကိုအဆင့်တင်ပြပေးတယ်ပေါ့နော်သို့တော့အခုချိန်ကြီးတော့ဟိုခွင့်ပြုမယ်အဲ့လိုဟာမျိုးခွင့်ပြုချက်မျိုးတော့မရသေးဘူးဆိုတော့တဘောမျိုးပဲကျွန်တော်တို့သိရတယ်ကျွန်တော်တို့လည်း၃ချိန်လောက်ပြီးခဲ့တဲ့20ရက်နေ့နောက်ပိုင်းမှာ21ရက်နေ့24ရက်နေ့25ရက်နေ့အဲ့လိုမျိုး၃ချိန်လောက်ပို့ရတဲ့ဟာတွေရှိတယ်သို့တော့ဟိုတရားဝင်စာနဲ့ပြန်ကြားလာတော့အခုချိန်ကြီးမရှိသေးဘူးအခုချိန်ကြီးလည်းခွင့်မပြုသေးဘူးပေါ့နော
်ပြောရမယ်ဆိုရင်တော့အခုလိုဒီကိုဗစ်ကမ္ဘာကာယရောဂါအခြေအနေမှာသတင်းစီးဆင်းမှုလူလူတွေကြားထဲမှာသတင်းမှန်မှန်ကန်ကန်ရောက်ဖို့အခြေအနေကတော်တော်လေးရေးချီးပါတယ်အဲ့တော့အခုမြန်မာနိုင်ငံမှာအခုလိုကန့်သက်တွေကြုံရရတဲ့အခါကျတော့သတင်းဌာနတွေကတချို့ online နေတော့လုံးလုံးတယ်ပေါ့နော်တချို့ဒီသတင်းစာတွေမထွက်နိုင်တော့ဘူးသတင်းသမားတွေလည်းသွားလာခက်ခဲရှိတော့သတင်း reporting အပိုင်းပေါ့နော်သတင်းလုံရေးအပိုင်းမှာဘယ်လောက်ထိထိခိုက်မှုတွေရှိပါလဲ
ကျောင်းရင်တော့အရေးသေးအဖြစ်ရောအရေးတွက်အဖြစ်ရောနှစ်ခုလုံးထိခိုက်တယ်လို့ပြောမှာနော်အရေးသေးအဖြစ်ဆိုတော့တချို့သောသတင်းတွေကသွားနိုင်မှတချို့သတင်းတွေကအတီးပြုတ်လို့ရတယ်ပိုကြည်ကြည်ပြင်းပြင်းရမယ်ဟာမျိုးတွေမတော်နိုင်တဲ့ခါဖုန်းနဲ့လောက်ရတယ်။နောက်တစ်ခုတချို့သောဌာနတွေဥပမာဒီလိုကြားထဲမှာကိုဗစ်ကိစ္စနဲ့ရောရေကောက်ပွဲစီယုံရေးတဲ့ကိစ္စနဲ့ပတ်သက်တဲ့စုံတရားဖြစ်တဲ့ကိစ္စတွေဟိုရဲစခန်းလမ်းမင်းရဲစခန်းကလာခဲ့ပါစခန်းကိုလာခဲ့ပါဆိုတဲ့ဟာမျိုးအခုချိန်ကြီးဒီလိုကန့်တတ်ချက်ကြားထဲမှာချလာတဲ့ကြားထဲမှာဒီသင်ငန်းညွန့်ရဲစခန်းလိုမျိုးဟိုရဲစခန်းတွေကအဲ့လိုမျိုးပြောနေတော့မယ်ပေါ့နော်သူတို့ဒီအမိတ်ကမသိလို့တော့မဟုတ်ဘူးသို့တော့ဟိုမီဒီယာတွေကမပြောဟိုမပြောကျင်တော့ဒီနီလန်းနဲ့ရှောင်တာလည်းဖြစ်နေတယ်။ဒါကြောင့် တကယ်တမ်းလက်တွေ့ကျတော့စောစောပြောတယ်လို့ပေါ့နော်မလာရင်သတင်းမရဘူးဆိုတဲ့ဟာမျိုးဒီဘက်ကလည်းတရားဝင်သွားခွင့်မပြုတာတော့ဟိုဒီအခြေအနေမျိုးကဟိုတစ်ဖက်ကသတင်းပေးရမယ့်သူတွေဘက်ကသူတို့တောင်းခွင့်ကောင်းယူပြီးတော့ဒီလိုမျိုးဟိုအစီအမေပေးတာပေါ့နော်အကြောင်းပြရလို့ကျွန်တော်ထင်တယ်မီဒီယာဘက်ကစောစောပြောတယ်တိကျမှုတို့သတင်းအရေးအတွက်တင်ဆက်နိုင်မှုတို့ပိုင်းမှာကျသွားတာပေါ့နော်
ဟုတ်ကဲ့တရင်ခုနရေသွေးပိုင်းအရေးအတွက်ပိုင်းကြောက်ပြီပဲတစ်ဖက်မှာအွန်လိုင်းကနေပြီးတော့ဆက်ပြီးတော့လုပ်နေကြတဲ့သတင်းဌာနတွေတော်များများလည်းတွေ့ပါတယ်ခင်ဗျာအဲ့တော့အွန်လိုင်းကလုပ်နေတာကတော့တယောက်တယောက်မှုရှိပါရဲ့လား
ဟုတ်ဟိုအွန်လိုင်းမှာတော့ပြည်သက်တွေကတော့ရှိတယ်ဟုတ်သို့တော့သတင်းစာဖတ်တဲ့ပြည်သက်လည်းသူ့အချိုးစာတစ်ခုတော့ရှိသေးတယ်ပေါ့နော်သတင်းစာဖတ်တဲ့မှနေရရန်ဖြစ်နိုင်တယ်သူမှအသက်ရွယ်ကြီးတဲ့သူတွေဒီအွန်လိုင်းနဲ့ဒီအင်တာနက်နဲ့မနှိမ့်ဆက်တဲ့သူတွေဟုတ်သူတို့အတွက်ကတော့အခုချိန်မှာဟိုနိုင်ငံပိုင်းသတင်းစာလိုမျိုးကလွင်တခြားဟာမရှိဘူးပေါ့နော်ရန်ကုန်မှာတော့ဖြန့်ချီလေးခက်တယ်ဟိုနေပြည်မာတော့ဟိုရန်ကုန်လိုတားမြစ်ခံထားတဲ့နယ်မဟုတ်ရင်တော့သူတို့နိုင်ငံပိုင်းသတင်းစာတော့ရောက်လိမ့်မယ်ဒါပေမဲ့ဒီပုဂ္ဂလိကသတင်းစာတော့ရန်ကုန်မှာအခြေစိုက်ကြတော့ရန်ကုန်ကိုအခုလိုတင်းကျပ်ထားတဲ့ဟိုမီဒီယာလုပ်ငန်းကိုခွင့်ပြုချက်တွေမထည့်ထားတဲ့အတွက်နေတွေကိုဟိုရောက်တာတွေသတင်းစာတွေတရောကိုနေသွားလိမ့်မယ်တချို့နယ်လုံးဝမရောက်တာလည်းဖြစ်လိမ့်မယ်ပေါ့နော်ဆိုတော့ပြည်သက်မှလည်းသွားထိခဲ့တယ်ဒါပေမဲ့ online ကြည့်တာကတော့ online ပေါ်မှာကြည့်လို့ရတယ်ကြည့်တဲ့သူတော့ဒီလိုပိတ်ဆို့ရတဲ့ကာလမှာပုံများလာတာတွေရှိတယ်သို့တော့စောစောကပြောသလိုပဲအရေးသေးအဖြစ်တိကျမှုအဖြစ်သတင်းရှူတောင်းတင်ဆက်မှုအဖြစ်ဟိုတီးပြူးနိုင်ကြအဖြစ်စပြင်သတင်းရဲ့ခိုင်မာမှုအကောက်မှုအဲ့ဒီဘက်မှာတော့ရေးသေးအဖြစ်ထိခိုက်တာတော့အမှန်ပဲပေါ့နော
်နောက်တစ်ခုကသတင်းသမားတွေရဲ့အခက်ခဲပေါ့နော်ဆိုတော့ကသောင်းနေပြဿနာပါအခုကိုဗစ်ကန်ဆာဖြစ်တဲ့ခါပါဒီအလုသမားခွေရည်နဲ့ပတ်သက်လို့ပြောကြဆိုကြတာအကူအညီပေးကြတာရှိပါတယ်အဲ့တော့သတင်းသမားတွေနဲ့ပတ်သက်လို့ခုနကသတင်းလုပ်ငန်းတွေပိတ်လိုက်ရပြီရပ်လိုက်ရပြီဆိုတဲ့အခြေအနေမှာခန်းစားခွင့်အနေနဲ့ပတ်သက်ပြီးတော့အစိုးရအာဏာပိုင်တွေကဖြစ်စီသတင်းအဖွဲ့အစည်းတွေကဖြစ်စီဘယ်လိုပြလုပ်ပေးနိုင်နေပါလဲခင်ဗျဟု
တ်ဟိုအဲ့လိုရှော့ခံတဲ့ကိစ္စတွေတော့ရှိတယ်လူသိရှင်ကြားတော့ဟိုတက်လာတာတွေတင်ရှိသို့တော့တချို့ကိစ္စတွေတော့အဲ့ဒီပထမကကြီးမာဂရက်ကပထမရိုက်ခတ်မှုမှာတွေကဟိုမေလဂျွန်လမှာတွေကတချို့ဟာတွေရှိခဲ့တယ်ပေါ့နော်နောက်ဆုံးတော့လုံသမားယုံရောက်တော့မယ်ဆိုတဲ့အချိန်မျိုးကြမှာအဲ့လိုမျိုးပြီးကြတဲ့ဟာမျိုးပေါ့နော်ပြီးကြဆိုတော့ရပိုင်ခွင့်ပြည့်ဝပြီးတာမျိုးပေါ့လုံမောင်းရင်အဲ့လောက်မပြီးဆိုတဲ့ဟာမျိုးအဲ့ဒီအနေအထားမျိုးတွေပြီးခဲ့တဲ့ဟိုပထမကြုံမှာလည်းရှိခဲ့တယ်အခုလည်းတချို့ဟာတွေလာစားမရတဲ့နှောင့်နှေးနေတဲ့ကြံ့ညံတဲ့ဟာတွေရှိတယ်ပေါ့နော်ဟိုအလုံသမားခံစားပိုင်ခွင့်နဲ့ပတ်သက်တဲ့ဟာတော့အလုံသမားဥပဒေနဲ့ပဲဟုတ်ဖြည့်ရှင်းရမယ်ဆိုတဲ့ဟာမျိုးတော့ရှိတော့ဟိုကောင်စီလိုအဖွဲ့အစည်းမျိုးကတော့အဲ့ကိစ္စတွေမှာကြားဝင်ဖို့လေဟိုဝင်ဝင်မရှိဘူးပေါ့နော်သူအလုပ်သမားဥပဒေတိုင်းသို့တော့တစ်ဖက်မှာဟိုအချင်းချင်းကူညီတဲ့အစီအစဉ်လိုဟာမျိုးကောင်စီကရမငွေတဲ့ရိတ်ခါတို့ပါတော့အဲ့လိုမျိုးကူညီတဲ့အစီအစဉ်လိုမျိုးတော့ပြီးခဲ့တဲ့ဟိုဂျွန်လာမေလဂျွန်လာမှာရှိခဲ့တယ်နောက်ကော်မတီလိုမျိုးဒီတင်းသမားချင်းချင်းဟိုပတ်စံစုထည့်ကြဝင်ဟိုနောက်တချို့တော့အလူရှင်တချို့လည်းထည့်တဲ့ပတ်စံပေါ့နိအဲ့လိုမျိုးအများစုကတော့တည်င်းသမားတွေထည့်ဝင်ဝင်နေအဲ့လိုအချင်းချင်းအလုပ်ပြုတ်တဲ့သူတွေကိုအလုပ်နားစာမရတဲ့သူတွေဟိုခုတာခန္ဓာဖြစ်အောင်ကူညီတဲ့အစီအစဉ်တော့ရှိတယ်ဒါကတော့သေးကြီးလိုပဲပြောမှာပေါ့နော်တကယ်တမ်းကျတော့ဒီအရာကြီးကအားလုံးကိုနှွမ်းချုံနိုင်တဲ့ဟာတော့မဟုတ်ဘူးတော့တော်တော်လေးခက်ခဲနေတဲ့လူတွေဆိုတော့ချင်းချင်းကူညီရတယ်ဆိုတဲ့အစီအစဉ်မျိုး
ဒီကိုဗစ်အခြေအနေကြောင့်ထိခိုက်တဲ့လုပ်ငန်းအဖွဲ့အစည်းတွေကိုနိုင်ငံတော်ကနေပြီးတော့ချင်းကွေတွေထုတ်ပေးတာမျိုး၊ကူညီပေးတာမျိုးရှိပါတယ်ခင်ဗျာ။အဲ့တော့သတင်းဌာနတွေကအခုလိုမျိုးလုပ်ငန်းတွေထိခိုက်လာတဲ့အခြေအနေမှာခုနပြောလို့ပေါ့နော်ဒီလုပ်ငန်းကုမ္ပဏီတွေမှာရှိတဲ့ဝန်ထမ်းတွေကိုလစာပေးဖို့အခက်အခဲကြုံတဲ့အခါမှာနိုင်ငံတော်ကနေပြီးတော့အကူအညီပေးတာချင်းကွေထုတ်ပေးတာမျိုးတွေအရင်ကရှိတဲ့ခါကျသတင်းဌာနတွေကအဲ့လိုမျိုးအကူအညီပေးတာမျိုးရှိပါလား။
ဟုတ်ဟိုပထမဟိုကျညာထုတ်ပြန်တဲ့ဒီဘီလီယံတရားအစီအစဉ်မှာတော့ကောင်းစင်ထဲမှာဒီသတင်းမီဒီယာလုပ်ငန်းမပါဘူးပေါ့နော်အဲ့ဒီမှာတော့ဟိုတယ်ဟိုခီးသွားလုပ်ငန်းလိုမျိုးအဲ့လိုမျိုးတွေကပို့ပြီးတော့ပါတယ်ဟိုအဲ့ဒီကာလကလေးကတချို့တော့ဟိုတချို့တော့ဆိုတော့ကျွန်တော်သိတဲ့လောက်တော့နှစ်ခုသုံးခုလောက်ကသူတို့ချင်းွေရဖို့ရှောက်တာတွေရှိတယ်သို့တော့ဟိုအခုချိန်ကြီးတော့သူတို့လည်းဟိုရတဲ့အချင်းမရောက်သေးဘူးပေါ့လေမရောက်သေးလို့ပြောတယ်ဟိုပြီးခဲ့တဲ့29ရက်နေ့ဟိုပြည်ငြိမ်းဝန်ကြီးဌာနနဲ့ကြီးဝေးမှာတော့ပြည်ငြိမ်းဝန်ကြီးဌာနဘက်ပြောတာတော့ဟိုချင်းဝေးရှောက်မယ်ဆိုရင်ပေါ့နော်ဟိုပြည်ငြိမ်းဝန်ကြီးဌာနအနေနဲ့သတင်းမီဒီယာဟိုလောက်ကင်နေတဲ့ဌာနဖြစ်ကြအောင်ပေါ့နော်သူတို့ကတော့ထောက်ခံပေးဖို့အစဉ်အင်းရှိတယ်လို့ပြောတယ်ဟိုသို့တော့ချင်းချင်းစည်းကမ်းတွေကတော့ဟိုပြည်ငြိမ်းရေးအချက်မှတ်တဲ့ဟာတွေတော့မဟုတ်ဘူးအဲ့ဒါတော့ဟိုစီမံနဲ့ဘဏ္ဍာညေနဲ့ဝန်ကြီးဌာနချင်းချင်းစည်းကမ်းတွေတော့ရှိတာပေါ့နော်ကြည်သတင်းဌာနတွေနဲ့အဲ့လိုချင်းဝေးရှောက်မယ်ဆိုရင်ရှောက်ချင်တယ်ဆိုရင်သူတို့ဘက်ကတော့ ဟိုကြည့်တော့တင်းပြီးတော့ဟိုတကယ်သတင်းဌာနလုပ်နေတဲ့သူတွေဆိုရင်ဟိုသတင်းဌာနတွေတို့ကထောက်ခံချက်ပေးဖို့ဆင်းနေရှိပါတယ်လို့တော့အဲ့လိုမျိုးပြောတာရှိပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ပြောရမယ်ဆိုရင်တော့ COVID အကန့်အသတ်တွေလုပ်ခဲ့တဲ့ခါမှာမဖြစ်မနေထွက်နိုင်တဲ့လုပ်ငန်းတွေထဲမှာသတင်းမီဒီယာဆိုတာမထည့်ထားပါဘူးတကယ်ပြောရရင်တော့သတင်းစီးဆင်းမှုမြန်မြန်ဆန်ဆန်ဖြစ်ရေးလူလူကြားတဲ့သတင်းမြန်မြန်ရောက်ရေးကကိုဗစ်ကာလမှာပိုးပြီးတော့ရေးချီးပါတယ်သတင်းမီဒီယာနဲ့ပတ်သက်လို့အာနာဝိုင်းဒီရဲ့သဘောထားပေါ့နော်ကိုမြင့်ကျော်တို့ဘလို့များတိခောက်မိလဲဒါဘာကြောင့်မထည့်တယ်လို့ထင်ပါလဲ
ကျွန်တော်တို့တော့တရားဝင်အကြောင်းပြချက်ဘာမှမရတော့ဟိုတိတိပပတော့သူတို့ဘက်ကဘာကြောင့်လို့ကျွန်တော်တို့မသိဘူးပေါ့နော်မသိဆိုတာကျန်းမာရေးဝန်ကြီးဌာနကလည်းပြောတာမရှိဘူးနောက်ဒီနိုင်ငံတော်အတိုင်းအမြံရုံးတို့လို့အမျိုးသားကိုဗစ်ကော်မတီတို့လို့အဲ့လိုမျိုးကနေဒီဝင်တုံ့ပြန်တာမရှိဘူးဆိုတော့ကျွန်တော်တို့မှဒီဝင်ကြောင်းပြတဲ့တော့ကျွန်တော်လည်းမသိဘူး။ဟိုတို့တော့ကျွန်တော်မြင်နေမြင်ပြောရင်တော့နိုင်ငံမှန်သတင်းမီဒီယာကိုအားကိုးပြီးတော့ပုဂ္ဂလိကမီဒီယာဟိုမလိုအပ်ဘူးဆိုတဲ့သဘောမျိုးသဘောထားမျိုးပေါ်မှာခြေခံသလားလို့ပဲကောက်ချက်ချရအောင်နော်။တို့တော့ဒီဟာကတကယ်တမ်းကျတော့ဖြစ်နေတဲ့အခြေအနေတွေဟိုအားလုံးကိုလွှမ်းခြုံပြီးလူလူလိုအပ်တဲ့သတင်းရှုထောင့်အမျိုးမျိုးမတူတဲ့အမြင်တကယ်ဖြစ်နေတဲ့ပြဿနာတွေခက်ခဲတွေအဲ့အရာတွေဖြည့်ရှင်းဖို့ဆိုတဲ့ဟာတွေအဲ့အရာတွေတင်ပြဖို့တက်တော့နိုင်ငံပိုင်းသတင်းမီဒီယာနဲ့တော့မလုံလောက်ဘူးဆိုတာကျွန်တော်တို့ကဟိုငကိုရဲပြောပြီးဒါနိုင်ငံပိုင်းသတင်းမီဒီယာဆိုတော့အစိုးရရဲ့ဝါရဖြန့်မီဒီယာဝါရဖြန့်မီဒီယာဆိုတာဟိုပညာပေးရေးကြံကြားရေးလို့ပြောပြီးမြဲတချို့တော့ပြဿနာဖြစ်နေတဲ့ဟာမျိုးတွေတင်ပြလိမ့်မယ်ရှိဘူး။ဒါကြောင့်ဟိုဒီပုဂ္ဂိကမီဒီယာကရှိဖို့လိုအပ်တယ်
။ဟုတ်ကဲ့ပါခင်ဗျာ။ကွန်မြူနတီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နှင်းစီပါတီဥက္ကဋ္ဌပြဿနာနောက်ွယ်မှာဘာတွေရှိနေနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဒီမနက်ကမှာကိုဗစ်ကပ်ဘေးကိုအကြီးကျယ်ရင်ဆိုင်နေရခြင်း၊ရုပ်ောက်ပွဲကလည်းနီးလာခြင်း၊ပြည်သူတွေစိတ်ဝင်စားမှုရှိနေတဲ့သတင်းတစ်ခုကတော့နှင်းစီပါတီလို့ခေါ်တဲ့ညညတော့ဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ခေါ်စခုံစုံဆောင်ခေါ်မစ္စတာဟူဝါခေါ်မိုက်ကယ်ကျော်မြင့်ကိုထောင်ပြေးအမှုနဲ့ဖမ်းဆီးလိုက်တဲ့ကိစ္စပါပဲ။သိမကြခင်အချိန်တုန်းကအထိဦးကျော်မြင့်ကိုလူတွေစိတ်ဝင်စားမှုသိရှိလာတာမဟုတ်ပါဘူး။ဒါပေမဲ့2020ယူကော့ပွဲအတွက်အမတ်လောင်းတင်သွင်းတဲ့စီးရင်တွေထွက်ပေါ်လာပြီးမှတော့ UDP ပါတီဟာပြည်ခိုင်ပြိုးပါတီကိုကျော်တက်ပြီး NLD ပါတီနီးနီးအမတ်လောင်းတင်သွင်းခဲ့တာကနေစနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေစိတ်ဝင်စားလာကြတာဖြစ်ပါတယ်။ NLD လိုပြည်ခိုင်ပြိုးလိုသူရဥရှိမန်ဦးဆောင်တဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီလိုလူတွေစိတ်သတိမထားမိကြတဲ့စိတ်လည်းမသိကြတဲ့ပါတီတစ်ခုဟာဘာကြောင့်မြန်မာနိုင်ငံလုံးအတိုင်းအတာနဲ့မဲဆန္ဒနယ်မြေ1143နေရာမှာဝင်ပြိုင်နိုင်ရတာလဲဆိုပြီးဖြစ်ပါတယ်။ဒီအတွက် UDP ပါတီအကြောင်းပါတီဥက္ကဋ္ဌဦးကျော်မြင့်အကြောင်းဟိုကဒီကသတင်းတစတစစီထွက်ပေါ်လာပြီးမြန်မာနိုင်ငံဌာနရဲ့ဖော်ထုတ်ချက်တွေကနေတဆင့်ကျုံရွာကုမ္ပဏီထူထောင်သူဖြစ်တယ်ဆိုတာရာဇဝတ်သားထောင်ပြေးတယောက်ဆိုတာသိလာကြရပြီးအခုနောက်ဆုံးအဲ့ဒီထောင်ပြေးအမှုနဲ့ပဲဖမ်းဆီးခံရငိုအမှုအတွက်လက်ချံထောင်တန်းတွေကိုဆက်ပြီးကြားခံရအမှုသစ်အတွက်တရားရင်ဆိုင်ရဆိုတဲ့အခြေအနေရောက်လာတာပါ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ဆိုတာဘလို့လူမျိုးလဲသူဘာတွေလုပ်ခဲ့လဲသူမှာကျောတော့နောက်ခံတစုံတစ်ခုရှိနေသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့အလွန်ကောင်းပါတယ်။ဒီတစ်ပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ပြီးခဲ့တဲ့ရက်ပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တဲ့ UDP ရဲ့အစီအစဉ်တစ်ခုမှာတော့ဦးကျော်မြင့်ကသူဟာမြန်မာနိုင်ငံသားတိုင်းရင်းသားတစ်ယောက်ဖြစ်တဲ့အကြောင်းရဲဘော်၃ချိန်နဲ့တခင်ကျော်စောတို့ခေါင်းဆောင်မှုလက်အောက်မှာလိုက်ပါပြီးအာဏာရှင်စနစ်ဆန့်ကျင်သူတိုင်းပြည်ကောင်းကျိုးအတွက်ဆောင်ရွက်ခဲ့တဲ့နိုင်ငံရေးသမားငြိမ်းချမ်းရေးခေါင်းဆောင်ပါတီစုံရွေးကောက်ပွဲစနစ်ဖော်ဆောင်ခဲ့တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဥကြုံမြင့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အရှိမျောက်စစ်ဒေသမှာတာဝန်ယူခဲ့ဘူးတဲ့ဗမာပြည်ကွန်မြူနစ်ပါတီဘကပခေတာဟောင်းတွေကတော့သူဟာဘကပတပ်ဖွဲ့ဝင်တယောက်ဖြစ်ခဲ့ဘူးပေမဲ့တာမန်အောက်ခြေအစင်းလောက်ပဲလို့ဆိုကြပါတယ်။1968ခုနှစ်ရှမ်းပြည်နယ်အရှိမျောက်ပိုင်းမှာတရုတ် volunteer တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေရာယူခဲ့ပြီးတဲ့နောက်ဘကပါတွေဝင်ရောက်လာတဲ့တရုတ်နိုင်ငံဘက်ကလူအတော်များများထဲမှာဥကြုံမြင့်တယောက်အပါအဝင်ဖြစ်တယ်လို့ဆိုပါတယ်။သူဘာလူမျိုးလဲဆိုတာဘယ်သူကမှတိတိကျကျအတည်ပြုမပေးနိုင်ပေမဲ့ဘကပအရှိမျောက်စစ်ဒေသမှ
ရဲဘော်စောမိုင်းရဲ့တမီးနဲ့အိမ်အောင်ပြုပြီးခေါင်းဆောင်တယောက်ရဲ့တမက်ဖြစ်ခဲ့တာကတော့မှန်တယ်လို့ဆိုပါတယ
်။အေးဘဂပတ်တရားတစ်စစ်ရသားခေါင်းဆောင်ဖြစ်ခဲ့ပြီးလက်ရှိဒီမိုကရေစီသစ်ပါတီကချင်ထူထောင်သားသူ2010အမတ်ဟောင်းတယောက်လည်းဖြစ်ခဲ့သူဦးစခုံတရင်ကတော့ဦးကျော်မြတ်ဟာသူတို့လာချိတ်တိုင်းရင်သားစခုံအမျိုးနွယ်မဟုတ်တာသိကြတယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဘဂပတ်ပြိုလဲပြီးနောက်အစိုးရနဲ့အပြစ်ခတ်ရက်စရေးလုံရမှာပါဝင်ခဲ့တဲ့ထောက်လှမ်းရေးဗိုလ်မှူးကြီးဟောင်းစမ်းပွင့်နဲ့အဲ့ဒီအချိန်ကိုကန့်နဲ့ဝါနယ်မြေမှာရှိနေခဲ့တဲ့ဘဂပတ်ကီရာဟောင်းတွေကလည်းဦးကျော်မြတ်ဟာဘယ်ငင်းကြီးလုပ်ငန်းစဉ်မှာမှပါဝင်ပတ်သက်တာမတွေ့ရဘူးလို့ဆိုကြပါတယ်။ဒီအတွက်ဦးကျော်မြတ်ကိုလူလိန်တယောက်ဖြစ်သတ်မှတ်လို့ရမရမသိနိုင်သေးပေမဲ့ငွေကြေးလိမ်လည်မှုအကြီးကျယ်လုပ်ခဲ့တဲ့မှတ်တမ်းတော့ရှိနေပါတယ
်။ဦးကျော်မြင့်ဟာတရုတ်နယ်စပ်ကအဖွဲ့အစည်းစီးပွားရေးသမားတွေကြောထောက်နောက်ခံနေ1998ခုသူဖမ်းဆီးခံရချိန်မတိုင်ခင်ကရန်ကုန်မှာမြန်မာကြုံရွမ်းကုမ္ပဏီထူထောင်ခဲ့ပါတယ်။အဲ့ဒီကုမ္ပဏီဟာကုန်ထုတ်လုပ်ရေးလုပ်ငန်း၊ကုန်သွယ်ရေးလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းပေါင်းများစွာထူထောင်ထားတယ်လို့ဆိုပြီးပြည်သူတွေရဲ့ထဲ့ဝင်ငွေဖိတ်ခေါ်လက်ခံတဲ့ငွေရေးကြေးကုမ္ပဏီအမျိုးအစားပါအဲ့ဒီအချိန်ကမြန်မာကြုံရွမ်းကုမ္ပဏီကပေးတဲ့ဒိုးနှုံမြင့်တာကြောင့်ငွေချေးသွားပြီးထဲ့ဝင်သူတွေများပြားပြီးနောက်ပိုင်းကုမ္ပဏီဖျက်သိမ်းတဲ့အခါဆုံးရှုံးကုန်ပါတယ်။ဥကြောင့်မြင့်ကိုယ်တိုင်လည်းအမှုနှစ်ခုနဲ့တရားစွဲခံရပြီးထောင်ဒဏ်6နှစ်ချမှတ်ခံရပါတယ်။နောက်ပိုင်း1996ခုနှစ်မှာထောင်ကထွက်ပြေးထိုင်းကနေတဆင့်အမေရိကန်ကနေဒါအဲ့ဒီကနေတဆင့်တရုတ်နယ်စပ်ပြန်ရောက်သွားသူဖြစ်ပါတယ်။2010ပြည့်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲလုပ်တော့ဦးကျော်မြင့်ဟာပြပကနေ UDP ပါတီကိုထောင်ပါတယ်။အဲ့ဒီအချိန်ကပါတီယာယီခေါင်းဆောင်ဥပိုမောင်ဖြစ်ပြီး1990 NLD ရွေးကောက်ခံအမတ်ဖြစ်ခဲ့သူပါ။2013ခုနှစ်မှာဦးကျော်မြင့်မြန်မာနိုင်ငံပြန်ဝင်လာတဲ့အခါပါတီခေါင်းဆောင်နေရာမှာသူ့နာမည်အပြောင်းလဲလုပ်ပါတယ်။လက်ရှိပြည်သူတွေသိချင်နေကြတဲ့မေးခွန်းကတော့ထောင်ပြေးဦးကျော်မြင့်ဟာ2013ခုနှစ်မှာမြန်မာနိုင်ငံကိုဘယ်လိုနီးနဲ့ပြန်လာနိုင်တယ်လဲ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာပါတီခေါင်းဆောင်နာမည်တင်တော့အဲ့ဒါကိုပြည်ထောင်စုဝန်ကြီးဌာနကဘလို့စစ်ဆေးပေးခဲ့တယ်လဲဆိုတာပါပဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးမေးခွန်းတွေဖြစ်ပေါ်စေခဲ့တဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်လို့အရင်အစိုးရလက်ထက်မှာပြန်ကြားရေးဒုဝန်ကြီးဝန်ကြီးတာဝန်ယူခဲ့တဲ့ဦးရဲထွတ်ကသူဘာမှမသိခဲ့တယ်လို့မြန်မာနောင်းကဖော်ထုတ်မှအရေးယူနိုင်တဲ့အတွက်ညံ့နာပူမိတယ်ဆိုပြီးသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်
။ဦးကျော်မြင့်ရဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ငွေကြေးဆိုင်ရာဥပဒေချိုးဖောက်သူအတီးမပြုတ်နိုင်တဲ့ဇကားတွေပြောဆိုတတ်သူတယောက်ဖြစ်တယ်ဆိုတာရှင်းလင်းနေပေမဲ့ထောင်ပြေးတယောက်အနေနဲ့ငွေကြေးအများကြီးအသုံးပြုပြီးရွေးကောက်ပွဲမှာနေရာအများဆုံးဝင်နိုင်တဲ့ပါတီဖြစ်လာအောင်ဘယ်လိုထူထောင်နိုင်ခဲ့သလဲ။အဲ့ဒီပါတီကနေတဆင့်မြန်မာနိုင်ငံရေးမှာဘယ်လိုပါဝင်ပတ်သက်ဖို့ရည်ရထားသလဲဆိုတဲ့ပြဿနာရှိနေပါတယ်။ပါတီဥက္ကဋ္ဌတယောက်ထောင်ပြေးဖြစ်နေတာကြောင့်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေအရပါတီကိုဖျက်သိမ်းလိုက်သည့်အထိအရေးယူခံရကောင်းခံရနိုင်ပေမဲ့မေးစရာမေးခွန်းတွေအများကြီးခြံထားရစ်ပါဦးမယ်။ဒင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်အမှုဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအရင်ခေတ်တုန်းကအတိုင်းပြဿနာအများကြီးရှိနေစေဆိုတာကိုမိမောင်းထိုးပြလိုက်သလိုမြန်မာနိုင်ငံသားဟုတ်မဟုတ်တိုင်းသားဖြစ်မဖြစ်မသိကြတဲ့သူ့ရဲ့အနေအထားဘယ်ကရမှန်းမသိတဲ့ငွေကြေးအမြောက်များသုံးပြီးပါတီကြီးတစ်ခုကိုစနစ်တကျတိဆောက်ထားမှုမြန်မာနိုင်ငံရေးတဲကိုထဲထဲဝေပါဝင်နိုင်မှုရေရှည်စီမံကိန်းချကြိုးစားမှုထောင်ပြေးတယောက်အနေနဲ့နိုင်ငံသားသံတမန်တယောက်နဲ့တွေ့ဆုံခွင့်ရနိုင်မှုစတဲ့အခြေအနေအကုန်လုံးကိုတွက်ချက်ကြည့်ရင်ဒီပြဿနာမှာပြည်ပနိုင်ငံတစ်ခုခုရဲ့ပါဝင်ပတ်သက်မှုရှိနိုင်သလားဆိုတာကလည်းမေးဖို့ထုတ်เสียဖြစ်နေကြောင်းပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာရှိရနေ့ဖြစ်ပါစေတော်ရရှင်များရှင်။
ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာလေးတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောက်ပြေးပေးဦးမှာဖြစ်ပါတယ်ရှင်။အခုအရင်အောင် Facebook Messenger ပေါ်မှာစာလေးတွေကြီးပို့လာတဲ့သောရရှင်ရဲ့မှတ်ချက်တူလေးတွေနှုတ်ခွန်းဆက်စကားလေးတွေပြောပြပေးချင်ပါသေး။ကြော်ကြော်ဦးဆိုတဲ့သောရရှင်ကတော့ Thank you VOA News တဲ့အခက်အခဲတွေအဆင်ပြေကြပါစေ။အားလုံးကျန်းမာစိတ်ချမ်းသာကြပါစေ။ဆုတောင်းပေးလာပါရယ်။ထပ်တူပြန်ပြီးတော့ဆုတောင်းပေးချင်ပါသေးရှင်။ကိုမျိုးဆိုတဲ့သောရရှင်ကတော့အားပေးနေပါရယ်ဗျာ။ကျွန်တော်အကောင့်ထဲသတင်းတွေတင်တိုင်းနောက်ထောင်တည်ချင်ပါတယ်။ကိုကြီးပို့ပေးပါတယ်။ဟုတ်ကဲ့ပါ။ကိုမျိုးကိုပြန်ချပေးချင်ပါတယ်။ကျမတို့ VOA မြန်မာ Facebook စာမျက်နှာကို favorite လို့လုပ်ထားလိုက်ရင်တော့ကျမတို့ VOA မြန်မာပိုင်းကသတင်းတင်တိုင်းကိုစာမျက်နှာမှာတက်နေမှာဖြစ်ပါတယ်။တောက်ပုံလုံးလေးလေးကိုလည်းတက်ပုံနဲ့ပို့လိုက်ပါရနော်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။မနက်ရမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုကတော့တနေ့တခြားပို့ပြီးတော့ဆိုးဆိုးလာနေတာတွေ့ရပါတယ်လောလောဆယ်မှာတော့ပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရေးလာကြတဲ့မှတ်ချက်နည်းနည်းလေးပြောပြချင်ပါတယ်ရှင်ဒီမှာသောရရှင်တယောက်ကမေးထားတာပါပြင်ပအစည်းကမ်းဆရာဝန်ကိုကိုဗစ် -19 မေးတာထက်ဆိုင်ဆေးရုံတွေကနေပြီးတော့ကူးစက်အထုကူတွေကပို့ပြီးတော့ထိရောက်ပါတယ်တဲ့အကြံပေးတာပါဆိုတော့သောရရှင်တယောက်ကတခြားသောရရှင်တွေကလည်းပြောချင်လို့ပါဆိုပြီးတော့ VOA ကနေရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့ရင်ရင်မြင့်ဆိုတဲ့သောရရှင်မှာအင်တာဗျူးနားထောင်ဖြစ်ပါတယ်ငှက်ဖျားပြောက်စေးကိုမတုံးဖို့ထုတ်ပြန်လိုက်ပြီးကြားပါတယ်အရင်ကမင်းနေဂျာဒေါက်တာဇေယားတက်လူမျိုး infectious disease ကူးစက်ရောဂါအထူးကူဆရာဝန်တွေကိုအင်တာဗျူးလုပ်ရင်ပို့ပြီးတော့အကျိုးရှိမယ်ထင်လို့အကြံပြုပါတယ်ဟုတ်ကဲ့မင်းရင်မြင့်အထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကလည်းဒေါက်တာဇေယားတက်အပါအဝင်ဒီရောဂါနဲ့ဆက်စပ်တဲ့သိပ္ပံပညာရှင်တွေနောက်ပြီးတော့ဒီကူးစက်ရောဂါအထူးကူဆရာဝန်တွေနောက်ပြီးတော့ဒီဆေးဝါးနဲ့ပတ်သက်တဲ့သိပ္ပံပညာရှင်တွေကိုမင်းမြန်းငင်းနေလို့ပြီးတော့အင်တာဗျူးတွေတင်ဆက်ပေးနေပါရယ်နော်ဒီလိုမြန်မာပိုင်း web ဆာမျက်နှာအပြင် Facebook ဆာမျက်နှာကနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ပါတယ်လောလောဆယ် COVID ကပ်ပေးကြောင်းဒီအလုပ်တွေရန်နာထားရတဲ့အတွက်ကြောင့်မပြည့်သူတွေတော်တော်လေးကိုအကြက်တဲဒုက္ခတွေရောက်နေကြရတဲ့အခြေအနေလည်းဖြစ်ပါရယ်နော်ဒီအခြေအနေမှာရေးလာတဲ့သောရရှင်တယောက်ကတော့ကျွန်တော်တို့မိသားစုအိမ်လောင်းကပေးစရာမရှိစားစရာမရှိဖြစ်နေပါပြီတဲ့အမေစုရေးသားတို့မိသားစုကိုဒီလိုပဲကြည့်နေတော့မှာပါလားဆိုပြီးတော့စာလုံးလေးရေးလာပါတယ်မင်းဦးဆိုတဲ့သောရရှင်ကတော့
ရွေးရခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ကာလအတွက်အိမ်လောင်းစုတိုင်းငွေ1000ကျပ်ထောက်ပံ့ပေးတယ်လို့ခေါ်လာဟာလာကြားနေရလို့ဒီသတင်းမှန်မှန်မှန်သိကြပါတယ်ကျေးဇူးပြုပြီးတော့တင်ပြပေးပါခင်ဗျာ
သူလိုရဲ့ဒီထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာအုပ်လေးတစ်ဆက်တည်းဖော်ပြပေးချင်ပါတယ်ARI တိုင်းမြောင်းများကနေပြီးရေးလာတဲ့သောရရှင်ဖြစ်ပါတယ်။ Messenger ကနေစာရေးလာတာပါ
။ VOA မင်္ဂလာပါ။ VOA ပေးစာပြန်စာမှာလည်းတစ်ခါပြန်ပေးဖို့ပါတယ်။ဗိုင်းသနာကျော်28ရက်6လ2020လေးညကထုတ်လွှင့်သွားခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးရင်းပွင့်ခြင်းပါတယ်။နိုင်ငံတော်ဆိုရကအဆင်မပြေတဲ့နိုင်ငံသားတွေကိုထောက်ပံ့ပေးတဲ့အကြောင်းကိုနိုင်ငံတော်အကြီးအကဲများသိအောင်ရင်းပွင့်ဖို့ပါ။ထောက်ပံ့ကြေးပေးတာအဆင်မပြေတဲ့သူတွေချိန်မှမရဘူးဖြစ်နေပါတယ်။ ARI တိုင်းမြောင်းများမြို့နယ်တောင်တီးကျေးရွာအလဲစုကျေးရွာရွာတိကျေးရွာဇလက်ကွင်းကျေးရွာညောင်ချီတော့ကျေးရွာတရွာမှမရကြပါဘူးဘာလို့မရလဲဆိုတော့တာဝန်ရှိသူတွေတိမှာပါဒါကိုနိုင်ငံတော်အစိုးရများတိစေဖို့ရှင်းပွင့်လိုက်ရပါတယ်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသွားသလိုပဲပြီးခဲ့တဲ့သတင်းပတ်တုန်းကကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးရှိပြန်ကြားပေးလိုက်ပါတယ်နော်ဒါကြောင့်မလို့ခုနကသောရရှင်ကတော့ဒီကောလာဟာလာလာလို့မေးလာတဲ့သောရရှင်ဒီကိစ္စကိုမသိဘူးထင်ပါတယ်ကျွန်မနည်းနည်းလေးပြန်ပြီးတော့အချင်းချင်းပြောရမယ်ဆိုတော့ဒီသတင်းကကောလာဟာလာတော့မဟုတ်ပါဘူးဟိုပထမတစ်ခါကိုမြန်မာနိုင်ငံမှာကိုဗစ်ရောဂါစတင်ကူးစက်ပြန့်နှံ့ပြီးတော့အလုပ်တွေပါရနားထားရတဲ့အချိန်မှာဒီအစိုးရကနေပြီးတော့ဟိုလိုအပ်တဲ့သူတွေအတွက်ဆိုပြီးတော့ထောက်ပံ့ချေနိုင်ငံတော်ကနေပေးတာဖြစ်ပါတယ်ရှင်။အဲတော့ဒီကိစ္စနဲ့ပတ်သက်တော့မရဘူးဆိုပြီးတော့ရေးလာကြတဲ့သောရရှင်လိုလူတွေလည်းအများကြီးရှိပါတယ်နော်။ဒါပေမဲ့ဒီလိုမျိုးထောက်ပံ့ချေပေးတယ်ဆိုတဲ့ကိစ္စကတော့အရင်တော့ကဖြစ်ခဲ့တာပါလောလောဆယ်မှာပေးနေတာမဟုတ်ပါဘူးရှင်။တစ်ချက်တည်းပဲခုနကတော့ ARD တိုင်းကရေးတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးလိုက်တယ်ဆိုတော့ဒီတာဝန်ရှိသူတွေလည်းဒီသတင်းကိုပြန်ပြီးတော့ကြားသိနိုင်မယ်လို့မျှော်လင့်ပါတယ်။ဒီကိုဗစ်ကာလအတွင်းမှာအလောက်ကန်တွေတော်တော်များများနားထားတယ်ဆိုမြင်လဲတချို့ဒီ essential workers ဆိုပြီး American ပြည်အောင်စုမှာဆိုတော့မရှိမဖြစ်ဟိုအလုပ်လုပ်ငန်းလေပန်းနေရာရဲ့ဒီအလုပ်တွေရဲ့ဝန်ထမ်းတွေကတော့တွားပြီးတော့အလုပ်ဆင်းနေရစေဖြစ်ပါတယ်။ဥပမာအစားအသောက်ထုတ်ပိုးတဲ့လုပ်ငန်းမျိုးလိုနောက်ပြီးတော့ဒီဆေးရုံဆေးခန်းအရေးပေါ်ကူညီကယ်ဆယ်ရေးဟိုကျမတို့ VOA မြန်မာပိုင်းအပါအဝင်ဒီလိုမျိုးအသံွင့်မီဒီယာလုပ်ငန်းတွေဒါတွေအားလုံးကရန်နာထားလို့မရတဲ့ကိစ္စတွေဖြစ်ပါတယ်။
ဒါမျိုးတွေကတော့ဒီ American ပြည်အောင်စုမှာဆိုတော့ essential workers မရှိမဖြစ်အလုပ်ဆင်းနေရတဲ့ဒီလုပ်သားတို့လို့ခေါ်ပါတယ်နော်ဒီလိုအလားတူကိစ္စမျိုးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်မြန်မာနိုင်ငံကသောရရှင်ရဲလင်းကတော့
COVID-19 ကြောင့် stay home သတ်မှတ်ချိန်မှာစားတောက်ကုန်လုပ်ငန်းကအလုပ်သမားတွေလှုပ်ဆင်းရပါတယ်အလုပ်ဆင်းရတဲ့အခါမှာ ferry လဲရောက်အောင်လုပ်မပေးထားဘူး YBS ကလည်း24နာရီရှိမနေဘူးအဲ့လိုဆိုတော့အလုပ်သမားတွေမှာတွာလာရေးခက်ခဲနေပါတယ်အစိုးရကဝေဖန်ကြံပြုရမယ်ဆိုရင်အလုပ်သမားတွေကိုအလုပ်လုပ်ခိုင်းမယ်ဆိုရင်အိမ်နဲ့အနီးဆုံးမှတ်တိုင်ကို ferry season ပေးဖို့အကြံပြုစာလေးရေးပေးပါလားဗျာ
ဟုတ်ကဲ့ပါသူတို့ရဲ့လုပ်ငန်းအနေအထားအရဒီကိုဗစ်ကာလမှာသူတို့အလုပ်ဆင်းနေရပါတယ်ဒါကြောင့်မလို့ဒီဝန်ထမ်းတွေရဲ့သွားရေးလာရေးကိစ္စလေးတော့စီစဉ်ပေးစီခြင်းပါတယ်ဆိုတော့ဒီသောရရှင်ရေးပြနိုင်ရင်တော့အခြေခဲ့တွေစီကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်ညီမနိုင်ငံမှာရွေးကောက်ပွဲကြီးနေလာပြီဖြစ်ပါတယ်ဒါကြောင့်ဒီနိုဗ ెంబ ာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအတွက်ကျမတို့ VOE ကနေပြီးတော့အထူးအစီအစဉ်တစ်ခုကိုဒီစနေကစပြီးတော့တင်ဆက်ပေးနေပါတယ်ရှင်။အကြောင်းအရာကတော့အခုကျင်းပမယ်ရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြောင်းမလဲဆိုတာနောက်တော့ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေပါရှိလဲဒီရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားတယ်လဲဒါတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဆွေးနွေးပွဲစကားဝိုင်းဖြစ်နေတင်ဆက်ပေးသွားတာဖြစ်ပါတယ်။အပတ်စဉ်စနေညတိုင်းမှာVOA ကထုတ်လွှင့်ပေးတဲ့ VOA TV Magazine Season မှာတင်ဆက်ပေးနေပါတယ်။အခုပေးခဲ့တဲ့စနေညကတင်ဆက်ပေးခဲ့တဲ့အကြောင်းအရာကတော့မြမရွေးကောက်ပွဲနဲ့လူငယ်တွေရဲ့အခမ်းအနားဆိုပြီးတော့ဆွေးနွေးတင်ဆက်သွားတာပါ။ Channel FFE Media အဖွဲ့က Editor ကိုမှုသစ်ကဒီအစီအစဉ်မှုဖြစ်နေတင်ဆက်ပြီးတော့မန်နုပန်၊မတ်အီသန်ဆောင်မောင်တို့နဲ့နောက်တော့ကိုအောင်ခန့်တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ဒီအစီအစဉ်ကိုနောက်ဆက်ကြည့်ရှုပြီးတော့ပြန်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုအခုဖော်ပြပေးသွားခြင်းပါတယ်။မမိုင်ဆိုတဲ့သွားရှင်ကလူငယ်တွေဖြစ်ပေမဲ့အရန်တော်ကြတာတွေ့ရပါတယ်။ဝမ်းလဲတာတွေလေးလဲလေးစားပါတယ်။တိုင်းပြည်တွေအားကိုအားထားပြုလို့ရတဲ့သူတွေဖြစ်နိုင်ကြပါစေတဲ့။နောက်ထပ်ခင်အောင်မာထွန်းဆိုတဲ့သွားရှင်ကလည်
းလူငယ်တွေခံယူချက်ကိုစီရက်တီချက်ကိုစီရှိတာကြည့်ရတာအားရတယ်။ကိုရီတုံးကဆိုဘာမှပြောခွင့်မရှိဘူး။ပြောဆိုခွင့်နေပိတ်ထားခံရတဲ့ခေတ်ပေါ့။ဘာပဲဖြစ်ဖြစ်လူငယ်ဆိုတာအနာဂတ်သခင်ပါပဲ။ဗလိုက်မှုကင်းတဲ့အမှန်တရားနဲ့ဘဟုသုတကုံလုံးပညာပြည့်စုံတဲ့လူငယ်တွေဖြစ်ကြပါစေရှင်
။ကိုစစ်ဆိုတဲ့တော်ရှင်ကတော့မင်းကလေးရက်ကပို့ပြီးထိရောက်ရှင်းရှင်းလင်းလင်းပြောပြနိုင်ပါတယ်။ချက်တရက်ကတော့လွတ်လပ်မှုနည်းတဲ့အခြေအနေပေါ်လွင်နေစေပါတယ်။ဆိုပြီးတော့ဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါ။နောက်ထပ်တော်ရှင်မျိုးကြည်ဆိုတဲ့တော်ရှင်ရဲ့အမြင်ကိုလည်းကျွန်မပြောပြပေးချင်ပါတယ်။ဒီတော်ရှင်ကတော့လူငယ်တွေကိုအကြံပြုချင်ပါတယ်။ဆိုပြီးတော့ဒီဆွေးနွေးပွဲကိုနားဆင်ပြီးပြန်ပြီးသူ့ရဲ့အမြင်ကိုတုံ့ပြန်ရေးလာတာဖြစ်ပါတယ်။
လူငယ်တွေကိုပြောချင်တာကနိုင်ငံရေးဆိုတာဘယ်တော့မှတည်သွားတာမရှိပါဘူး။ကိုလူချင်းတဲ့ဆန္ဒတွေကိုလွတ်တော်ထဲမှာပြောကြဆိုကြငင်းခုန်ကြလွတ်တော်အတန်ပြည်သူအတန်ကိုပုံဖော်နေရတဲ့အချိန်မှာအသက်ကန့်သတ်မှုကိုအလင်းစလိုတောင်းဆိုမှုတွေကဆန္ဒတွေစောနေပါသေးတယ်။အသက်18နှစ်ဆိုတာလူဦးရေစီးရင်ဝင်ပညာတွေသင်တဲ့ရွယ်လည်းရှိပါသေးတယ်။နိုင်ငံရေးအသိအမြင်ရှိတာတော့ကြွယ်ဝဖို့ထပ်ပြီးလှုပ်ဆောင်နေရမယ်။အရေးချင်းတွေထပ်ထပ်သွေးနေရမယ်။ပညာဆိုတာကိုစာမေးပွဲတွေနဲ့ထိမ့်ချုပ်တန်တက်ထားတယ်လို့ပေါ့နိုင်ငံရေးဆိုတာအင်မတန်ကြီးမားကျယ်ပြန့်တဲ့အရာဆိုတော့လေလာမှုတွေစူးစမ်းမှုတွေလူလူနဲ့တိုက်ရိုက်ဆက်ဆံပြောဆိုမှုတွေလှုပ်ဆောင်မှုအတွေ့အကြုံတွေကိုဘိုးဘီပြည်စုံကြွယ်ဝနိုင်အောင်လေလာစီပူနေကြပြီးမှပြိုင်နိုင်အောင်အသက်က25နှစ်ဆိုတာကန့်တက်ထားကြောင်းပါ
ဟုတ်ကဲ့ဒီဆွေးနွေးပွဲကိုနားဆင်ကြည့်ရှုလိုက်တဲ့သူတွေတော့သိမှာပါနော်အကယ်၍မကြည့်လိုက်ရဘူးဆိုရင်လည်းကျမတို့ VOA Facebook အစာမျက်နှာနဲ့နောက်ပြီးတော့ကျမတို့ Internet Online စာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်သူတို့ဆွေးနွေးသွားတဲ့အချိန်မှာလူငယ်စုပြီးတော့အသက်အတိုင်းတာနဲ့ကန့်သတ်မှုတွေရှိပြီးတော့ဒီရွေးကောက်ပွဲမှာပါဝင်မှုအခြေအနေပေါ်မှာသူတို့ဆွေးနွေးသွားတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီသောရရှင်ပြန်ပြီးတော့ရေးသွားတာပါနောက်ထပ်မောင်မောင်ကြီးဆိုတဲ့သောရရှင်ကတော့
သုံးအောင်လုံးတော်တယ်ဒီလိုလူငယ်တွေတိုင်းပြည်အတွက်လိုအပ်တယ်လို့ယူဆတယ်တချိန်ဥဆောင်သူတွေဖြစ်လာကြရင်ကိုစီမိမိရင်ချင်းမှုမိမိထိန်းသိမ်းရင်ငါတို့ဒီညီမပီသားတွေလို့စိတ်ပိုင်းဖြတ်ခံယူပြီးထိုယုံကြည်ချက်ကိုမိမိနယ်ပယ်မှာလူငယ်များထံကိုဝေမျှနိုင်ပါစေ
။ဒါကတော့ကျွန်တော်တို့ VOE ကတင်ဆက်ပေးသွားတဲ့ဒီစနေညရွေးကောက်ပွဲအထူးအစီအစဉ်သကဝိုင်းနဲ့ပတ်သက်ပြီးတော့သွားရှင်တွေတုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ဒီအစီအစဉ်ကိုကျွန်တော်တို့ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာလအချိန်ထိအပတ်စဉ်တိုင်းစနေမှာရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာနေရက်ချင်ပါတယ်။နောက်ပိုင်းမှာ VOA တိချစ်သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးသွားမှာဖြစ်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်ရရှိနေကိုဒီမှာအစီအစဉ်အဆုံးမသက်ခင်မှာမြစ်တာတီးလက်ဆောင်မြမသချင်းလေးတပုန်းနဲ့ဖြောပြပေးချင်ပါတယ်။တချင်းကအရန်ကိုနာမည်ကြီးပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးစိုးလွင်လင်ကြီးဆိုထားတဲ့စိုးစိတ်တိုးတိတ်လွမ်းကျင်ဆိုတဲ့တချင်းအက်စတာပြန်ပြီးတော့တီးဆိုထားတာကိုနားဆင်ကြည့်ပါဦးနော်။ Mingling is the job today အချင်းခါရီတာ Jose Dodet Van Jin ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစမျက်နှာကနေပြီးတော့လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်သလိုကျမတို့ရဲ့ VOA စာမျက်နှာမှာလည်းတွားပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရွှင်လန်းချမ်းမြေကြပါစေရှင
်။အခုဆက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကလေးတွေကိုအိမ်မဆိုးမက်စီခဲ့တဲ့ပြင်သစ်နိုင်ငံကဆေးမင်းကြောင့်အပြည့်နဲ့ကျောင်းဆရာတယောက်ကိုသူငယ်တန်းမတင်ဖို့ပြောင်းရွှေ့လိုက်ပါတယ်။ဗြိတိန်နိုင်ငံကမိုးပြန်အင်ဂျီတီထွင်တဲ့ကုမ္ပဏီတစ်ခုဟာဒီဝိစုံနဲ့အရေးပေါ်ကဲဆယ်သူနာပြုစုရေးလုပ်နိုင်ဖို့စတင်ဆန်းသတ်နေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။တကူလုံးဆင်းမိကြအောင်ထိုးထားတဲ့အပြင်ရှာနေမျက်လုံးတွင်းကဖြူသားကိုပါခွဲစိတ်ပြီးအနဲ့ရောင်ပြောင်းထားတဲ့ပြည်ပနိုင်ငံကကျောင်းဆရာတယောက်ကိုသူငယ်တန်းတွေကိုတင်ကြားတဲ့ကျောင်းဆရာဖြစ်ကနေပြောင်းရွှေ့လိုက်ပါတယ်။သူ့ရဲ့ပုံစံကိုမြင်ပြီးသုံးနှစ်ရွယ်ကလေးတယောက်ကအိမ်မက်ဆူရီမှတ်နေတာကြောင့်သူ့ကို6နှစ်နဲ့အထက်ကလေးတွေကိုပဲစာသင်ရမယ်ဆိုပြီးပြောင်းရွှေ့လိုက်တာပါ။သူ့ရဲ့နာမည်ကစီဘာအီလာနာဖြစ်ပြီးဆင်းမိကြအောင်လောကမှာတော့သူ့ကို Freaky Hoodie လို့လူသိများပါတယ်။
သူကဆေးမင်ကြောင်ကိုဆွဲလန်းနေပြီးခန္ဓာကိုယ်မှာတစ်ထက်ပြီးတစ်ထက်တစ်ခုလုံးမဲသွားတဲ့အထိဆေးမင်ကြောင်ချိုးဖို့လည်းအစီအစဉ်ရှိတယ်လို့ပြောပါတယ်။ညဘက်ပိုင်းတွေမှာအီလာနာဟာကလပ်တွေမှာကပြဖြောပြီးတဲ့အလုပ်ကိုလုပ်ပြီးတခါတလေမှမောတဲ့ဖြစ်လဲလုပ်လို့ရှိပါတယ
်။ဗြိတိန်နိုင်ငံကမိုးပြန်အင်ဂျင်ကြီးထွန်းတဲ့ကုမ္ပဏီတစ်ခုဟာဒီဝိဆုံနဲ့အရေးပေါ်ကယ်ဆယ်ရေးနဲ့ရှေးဥတုနာပြုစုရေးလုပ်နိုင်ဖို့စတင်စမ်းသပ်နေပါတယ်။ UK နိုင်ငံအခြေစိုက် Gravity Industry ကထုတ်လုပ်တဲ့ဒီမိုးပြန် Jet ဝိဆုံဟာအမြန်ဆုံးတစ်နိုင်32မိုင်လုံးနဲ့ပြန်တန်းနိုင်ပြီးအမြင့်ပေ12000အထိပြန်တန်းနိုင်ပါတယ်။ဗြိတိန်နိုင်ငံရဲ့တောင်တန်းထူထပ်ပြီးတောင်တက်ဖို့ဝါသနာပါသူတွေအများစုလာရောက်ကြတဲ့ Lake District ဒေသမှာဒီဝိဆုံနဲ့အရေးပေါ်ကယ်ဆယ်သူနာပြုစုရေးကိုစမ်းသပ်ကြည့်ခဲ့ကြပါတယ်။ပုံမှန်အားဖြင့်25မိနစ်လောက်ချင်းလင်းရှာဖွေကယ်ဆယ်ရေးလုပ်ရမယ့်ကိစ္စတစ်ခုကိုမိုးပြန်ဝိဆုံနဲ့10မိနစ်ခွဲအတွင်းဒဏ်ရာရသူစီအရောက်သွားပြီးလိုအပ်တဲ့အကူအညီကယ်ဆယ်မှုတွေလုပ်နိုင်တာပ
ါဂျပန်နိုင်ငံကတီချွင်ဖန်တီးသူနည်းပညာရှင်တယောက်ကတော့ကိုရိုနာဗိုင်းရပ်စ်ရံကကာကွယ်ဖို့ဂျပန်ခောက်ဆွဲပြုတ်ပုံစံလုပ်ထားတဲ့နှာခေါင်းဆီတစ်ခုကိုတီချွင်လိုက်ပါတယ်အစပိုင်းတုန်းကတော့တာကာဟီရိုရှိပါတာဟာဒီရမ်မြန်ခောက်ဆွဲပြည့်ကိုနှာခေါင်းစီးကိုမြင့်မှန်မှာအခိုးမရိုက်စေဖို့အတွက်ကြိုးစားတီထွင်ခဲ့တာဖြစ်ပေမဲ့အဲ့ဒါကမဖြစ်နိုင်မှန်းသဘောပေါက်သွားခဲ့ပါတယ်။ဒါကြောင့်အခုလိုခောက်ဆွဲစားတဲ့အခါမှာရင်းငွေ့ရိုက်တယ်လို့မျိုးဖြစ်တဲ့ခောက်ဆွဲပြည့်နှာခေါင်းစီးကိုတီထွင်လိုက်တာပါ။တကယ့်ဂျပန်ရမ်မြန်ခောက်ဆွဲပြည့်စားတဲ့အခါမှာထည့်ရတဲ့ပစ္စည်းမျိုးစုံကိုပါဝင်အောင်ဖန်တီထားပြီးအားလုံးကိုရှင်းနေပြလို့ထားပါတယ်။ဒါပြင်ခောက်ဆွဲပကံလုံးကိုကွန်းတွေနဲ့ဖြည့်ထားပြီးအယုတ်တစ်ခုလောက်အလေးချိန်ရှိတာဖြစ်ပြီးတော့ဝေးရတာတော့တက်တောင်တက်တာမရှိဘူးလို့ရှိပါတာကပြောပါတယ်။ဒါပေမဲ့သူ့နှာခေါင်းဆီးကိုလူတွေချစ်ပြီးအနှဲငယ်ပြုံးသွားတယ်ဆိုရင်တော့သူ့တီထွင်ရချိုးနှက်ပါတယ်လို့ရှိပါတာကပြောပါတယ
်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့နဲ့အလုံသမားရှားပါလာတာကိုသိရှင်းဖို့ဆက်ရုပ်စပွဲတို့တစ်မျိုးကိုစတင်စမ်းသပ်နေပါတယ်။အမေရိကန်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဝက်ဝံဆက်ရုပ်ကုမ္ပဏီကထုတ်လုပ်တဲ့ဒီဆက်ရုပ်ကိုဂျပန်မှာ SoftBank ကုမ္ပဏီကစတင်မိတ်ဆက်လိုက်တာပါ Savi လို့နာမည်ပေးထားပြီး 3D ကင်မရာတွေအာရုံခံကိရိယာတွေကိုသွားလာဖို့အတွက်တက်ဆင်ထားပြီးအစားအသောက်တွေတင်ဖို့အတွက်ဘန်းတစ်ခုကိုလည်းတက်ဆင်ထားပါတယ်ဒီဆက်ရုပ်ကိုဇန်နဝါရီလမှာစတင်အသုံးပြုသွားမှာဖြစ်ပြီးတော့အသုံးပြုကတော့တစ်လကိုဒေါ်လာ950ကျပ်တင်မှာပါတချို့ဂျပန်စားသောက်ဆိုင်လုပ်ငန်းစုတွေမှာလည်းစတင်စမ်းသပ်အသုံးပြုနေတာဖြစ်ပြီးအခု Savi ဆက်ရုပ်ဟာလူပုံစံတူဆက်ရုပ်ဖန်တီးရာကနေကွဲထွက်လာတာပါ2018ခုနှစ်တုန်းကလည်း SoftBank ကုမ္ပဏီဟာတန်ရှင်းရေးဆက်ရုပ် Wix ကိုရောင်းချခဲ့ပြီးကမ္ဘာတစ်လွှားမှာဆက်ရုပ်ပေါင်း1000ကျော်ရောင်းချခဲ့ရပါတယ်အခုအချိန်မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကနေဟန်တားနိုင်ဖို့အတွက် Wix ဆက်ရုပ်ကိုသုံးဖို့ကြေညာနေပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ် COVID-19 ရောဂါကူးစက်ခံထားတဲ့ American သမ္မတ Donald Trump ရဲ့ချီနီဟာဆက်ပြီးတော့ကောင်းမွန်နေပြီးတိုးတက်မှုရှိတယ်လို့သူ့ရဲ့ဆရာဝန်ဒေါက်တာ Sean Conley ကစနေနေ့ညကပြောပါတယ်သမ္မတ Trump ကို Remdesivir စေဒုတိယကြိမ်ပေးထားပြီးတော့အပြားမရှိသလိုနောက်ထပ်အောက်ဆီဂျင်ပေးထားတာလည်းမရှိပဲအောက်ဆီဂျင်ပြည့်ဝမှုပမာဏဟာလည်းဒီနေ့လုံး96ရာခိုင်နှုန်းကနေ98ရာခိုင်နှုန်းရှိတယ်လို့ဒေါက်တာကွန်လီကမနေ့ညပိုင်းကပြောပါတယ်။သမ္မတထရမ့်ရဲ့ယောဂအခြေအနေဟာလုံးဝအနေနဲ့မရှိတော့တာမဟုတ်သေးတာကြောင့်သူဆရာဝန်အနေနဲ့သတိနဲ့အကောင်းမြင်နေကြတယ်လို့ဒေါက်တာကွန်လီရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတထရမ့်ကိုဒီနေ့မှာ Remdesivir စီနောက်တစ်ကြိမ်ပေးသွားမှာဖြစ်ပြီးတော့ဆရာဝန်တွေကအနီးကစောင့်ကြည့်သွားမယ်လို့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ35သန်းကျော်နဲ့သေဆုံးသူ1သန်းကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဥရောပနိုင်ငံတွေမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာနဲ့ရင်ဆိုင်နေရပြီးတော့နေစဉ်ကူးစက်မှုနှုန်းတွေမှာလည်းစံချိန်တင်မြင့်တက်ခဲ့ပါတယ်။ဗြိတိန်မှာတော့မနေ့ကဗိုင်းရပ်စ်ကူးစက်ခံသူ12,852ယောက်ရှိတယ်လို့ဗြိတိန်ဆိုရကပြောပါတယ်။တနင်္ဂနွေနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00စီစဉ်ကိုလက်တလုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00စီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ကြီးအားလုံးရှင်လန်းချမ်းမြေကြပါစေ။ညကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.